Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇန်နဝါရီလ22ရက်တနင်္ဂနွေနေ့မနက်ဖြန်အတန်လွင့်စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနက်ခင်းတင်ဆက်တွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။Ukraine ကို Leopard tank တွေပေးဖို့အတွက် Germany ကမဆုံးဖြတ်နိုင်ပဲဖြစ်နေတာအတွက်ဥရောပခေါင်းဆောင်တွေကဝိုင်းဝန်းဝေဖန်လိုက်ကြပါတယ်။နေဆက်ဒေသမှာမွေးခြေတိုက်ဖြတ်ရေးအတွက်အရှိန်ညှင့်တင်ဖို့ထိုင်းနဲ့မြန်မာစစ်တပ်ချင်းသဘောတူညီလိုက်ကြပါတယ်။ Korean ရဟန်းမနဲ့ဂိုင်းရုပ်တွေကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဝိုင်းဝန်းပြီးတော့ဆူတောင်းပေးကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစောမှုကြောင့်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့ဆက်သွယ်မေးမြန်းချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်ဒီကောင်စီတက်ကထင်ကျထားတဲ့အနေထားရှိတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ဂရီနီမှာရှိတဲ့တော်နိုင်ရေးပူပေါင်းတပ်ဖွဲ့တွေကအစီအစဉ်ကြီးကြားနဲ့ဒီကောင်စီကိုပိုက်ခိုက်တင်ပိုက်ခဲ့တာဖြစ်ပါတယ
်ဒါကတော့ဂရီနီကြားပြင်းနဲ့ဘောလ်ခဲဒေတာကအာနာသိန်းစစ်ကောင်စီရဲ့တပ်တွေတက်ဆွဲထားတဲ့စခန်းတစ်ခုကိုကရီနီဒေသခံတပ်ပေါင်းစုကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီခေတ်ပြိုင်ကဘာဒါအပြင်တပတ်အတွင်းမြန်မာသတင်းစုစည်းတင်ပြချက်နဲ့လေယာစီးပွားကဏ္ဍအစီအစဉ်တွေကိုလည်းကြည့်ရှုနာတော်တာဆင်ရမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ်ခင်ဗျာ
ယူကရိန်းကိုလက်ပတ်တင်ကားတွေပေးဖို့အတွက်ဂျာမနီကမဆုံးဖြတ်နိုင်ပဲဖြစ်နေတာအတွက်ဥရောပဒေသကတာဝန်ရှိသူတွေကဝိုင်းဝန်းပြီးတော့ဝေဖန်လိုက်ကြပါတယ်။လက်ဗျန်နိုင်ငံခြားရေးဝန်ကြီးအက်ဒဂါရီကန်ဖစ်ကာလစ်သူရေးနီးယားနဲ့အက်စတိုးနီးယားနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူသူ့အနေနဲ့ယူကရိန်းကိုအခုပဲဒီတင့်ကားတွေပေးဖို့တောင်းဆိုကြောင်းဂျာမနီကိုပြောပါတယ်။ဒီလိုပေးရတာဟာယူကရိန်းကိုရန်လုံးနေတဲ့ရုရှားရဲ့လုပ်ရတွေရက်ဆိုင်ဖို့ယူကရိန်းအတွက်အထောက်အကူဖြစ်စေမယ့်အပြင်ဥရောပဒေသပြန်လည်ငြိမ်းချမ်းမှုရအောင်လည်းလှုပ်ပေးနိုင်မယ်လို့ပြောပါတယ်။ဂျာမနီကဥရောပဒေသမှာအင်အားကြီးတဲ့နိုင်ငံဖြစ်နေဥဆောင်နေတာကြောင့်ဒါဟာဂျာမနီမှာတာဝန်ရှိတယ်လို့လည်းပြောပါတယ်။အက်စတိုးနီးယားဝန်ကြီးချုပ်ကာဟာကဲလတ်စ်ကလည်းယူကရိန်းကိုလက်နက်တွေအများပြားအမြန်ထပ်ပြီးတော့ပို့ဖို့တောင်းဆိုလိုက်ပါတယ်။ပိုလန်နိုင်ငံခြားရေးဝန်ကြီးကလည်းတင့်ကားတွေကိုအခုချက်ချင်းပို့ပေးဖို့အတွက်တိုက်တွန်းပါတယ်။ယူကရိန်းတွေသွေးမြေကျနေရတာအမှန်တကယ်ဖြစ်ပြီးတော့ဂျာမနီကတင့်ကားတွေပို့ဖို့နှောင့်နှေးနေပို့ပြီးခံစားရမယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့အကြီးတန်းအကြံပေးမိုက်ကယ်လိုပိုတိုယက်ကတော့မဟာမိတ်နိုင်ငံတွေကစီးကူညီပေးဖို့အတွက်နှောင့်နှေးနေတာအတွက်စိတ်ပျက်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲယူကရိန်းတပ်တွေဟာဂျာမနီတို့ Leopard 2တိုက်ခိုက်ရေးတုံးတင့်ကားတွေကိုအသုံးပြုဖို့အတွက်ပိုလန်မှာစပြီးတင်နန်းတက်နေပါတယ်လို့ယူကရိန်းကာကွယ်ဝန်ကြီးကပြောပါတယ်
။ရုရှားအစိုးရပိုင်း Russia Today RT သတင်းဌာနရဲ့ပြင်သစ်ဘာသာစကားနဲ့ထုတ်လွှင့်တဲ့ RT France သတင်းဌာနကွယ်ရဲ့ဘဏ်အကောင့်ကိုပြင်သစ်အစိုးရကပိတ်သိမ်းခဲ့တဲ့အတွက်RT France ကိုပြင်သစ်ပိတ်သိမ်းရတော့မယ်လို့သတင်းဌာနရဲ့အကြီးအကဲဇနီယာဖက်ဒရိုဘာကစနေနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲအတွေ့ဥရောပသမ္မတရဲ့ဒဏ်ခတ်ရေးယူမှုအရဘဏ်အကောင့်ကိုပိတ်သိမ်းပစ်ခဲ့တာဖြစ်ပါတယ်။သတင်းဌာနကဝန်ထမ်း123ယောက်ဟာ January လအတွက်လစာရရှိနိုင်မှာမဟုတ်သလိုသူတို့ရဲ့အလုပ်တွေလည်းဆုံးရှုံးနေမယ်လို့ RT France ရဲ့ညွှန်ကြားရေးမှူးကပြောဆိုပါတယ်။ပြင်သစ်ဘဏ္ဍာရေးဝင်ကြီးဌာနရဲ့အရေးယူမှုကိုတက်တုံ့ပြန်သွားမယ်လို့ရုရှားအစိုးရကတတိပေးထားကြောင်းအမည်မဖော်လိုတဲ့ရုရှားနိုင်ငံရဲ့ဝင်ကြီးဌာနအရာရှိတူကိုကိုးကားပြီးရုရှားအစိုးရပိုင် TASSS သတင်းဌာနကဖော်ပြပါတယ်။ပြင်သစ်ဘဏ္ဍာရေးဝင်ကြီးဌာနကတော့ဒါဟာပြင်သစ်အစိုးရကလုပ်တာမဟုတ်ဘဲ EU ဥရောပသမဂ္ဂရဲ့မကြာသေးမီကမှချမှတ်ပေးဆိုခဲ့တဲ့အရေးယူမှုဆုံးဖြတ်ချက်အရလှုပ်ဆောင်ရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။2005ခုနှစ်ကရုရှားအစိုးရကတည်ထောင်ပေးခဲ့တဲ့ RT သတင်းဌာနဟာပြင်သစ်အင်္ဂလိပ်စပိန်နဲ့အာရေဗီယာဘာသာစကားတွေနဲ့တိုးချဲ့ထုတ်လွှင့်ခဲ့တာဖြစ်ပါတယ
်စပိန်နိုင်ငံမက်ဒရစ်မြို့လယ်မှာစနေနေ့ကလက်ရဆွမ်းပါတီတွေကိုထောက်ခံတဲ့ထောက်မောင်းများစွာခြိတက်ပြီးတော့ဆိုရှယ်လစ်အစိုးရကိုဆန္ဒပြကြပါတယ်အစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေကိုအားနည်းအောင်လုပ်နေတယ်လို့ဆွဆွဲကြပါတယ်ဆန္ဒပြသူတွေဟာမြို့တော်ခန်းမရှိမှာစုဝေးကြပြီးစပိန်လမ်းတွေကိုလှန့်ထူပြီးဝန်ကြီးချုပ်ပေဒရိုဆန်ချက်စ်နှုတ်ထွက်ပေးဖို့အတွက်ဝန်ကြီးချုပ်ဟာတစ္ဆေပေါက်ဖြစ်ကြောင်းအော်ဟစ်ဆန္ဒပြကြတာပါအတိုက်ခံ Conservative Party ဖြစ်တဲ့ Popular Party မဟုတ်ကူရဒန်နော့စ်နဲ့လက်ရစွန်း Vox Party ဝင်အပါဝင်ပါတီပေါင်း100ကျော်ကစပိန်နိုင်ငံဒီမိုကရေစီရဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်မြဲရေးကြွေးကြော်တမ်းတွေနဲ့ဆန္ဒပြဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ကက်တလန်လွတ်လပ်ရေးအဖွဲ့ဝင်တွေကိုလွှတ်ပေးဖို့ကနေဒေတာရင်းခွဲထွက်ရေးပါတီတွေနဲ့အပေးယူလုပ်တာတွေအထိအစိုးရရဲ့မူဝါဒတွေဆုံးဖြတ်ချက်တွေတတိကြီးချမှတ်မှုတွေအတိုက်ခံတွေကဝေဖန်နေကြတာလည်းဖြစ်ပါတယ်။ဆန္ဒပြသူတွေဟာ3000လောက်ရှိမယ်လို့ဒေတာအာဏာပိုင်တွေကခန့်မှန်းကြပါတယ်။
အာဖရိကတိုက်ကိုခီးလက်လက်နေတဲ့အမေရိကန်ဘန်နာရေးဝန်ကြီးဂျန်နက်ယယ်လင်ဟာစနေနေ့တုန်းကစီနီကောနိုင်ငံကျေးလက်လျက်စီမီရရှိရေးစီမံကိန်းတစ်ခုကိုစတင်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီစီမံကိန်းမှာစီနီကောကျေးလက်နေထိုင်သူ35,000လောက်လျက်စီမီရရှိမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအီလီနွိုက်ပြည်နယ်အခြေစိုက်ကုမ္ပဏီတစ်ခုကဥစ္စာအကောင့်အထည်ပေါ်မှာဖြစ်တဲ့အတွက်အမေရိကန်ပြည်နယ်14ခုကလူ900လောက်ဟာလည်းအလောက်ကန်ရရှိမှာဖြစ်ပါတယ်။ဝန်ကြီးယယ်လင်ဟာစီမံကိန်းဖော်ဆောင်တဲ့နေရာကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီစီမံကိန်းကိုအာဖရိကအတွက်အမေရိကန်စွမ်းအင်စီမံချက် US Power for Africa ကနည်းပညာအကူအညီတွေပေးသွားမှာဖြစ်ပြီးနေအောင်ကြည်သုံးဆိုလာလျက်စစ်ဒါအဘေးစနစ်လည်းပါဝင်မှာဖြစ်ပါတယ်။ကျွေးရပေါင်း80လောက်ကိုလျက်စစ်မီပေးနိုင်မှာဖြစ်ပါတယ်။အာဖရိကစီနီဂေါဟာအာဖရိကဆာဟာရာဒေသအတွင်းလျက်စစ်မီအများဆုံးပေးနိုင်တဲ့နိုင်ငံဖြစ်ပြီးနိုင်ငံရဲ့80ရာခိုင်နှုန်းလောက်နေပါလျက်စစ်မီရရှိနေပြီဖြစ်ပါတယ်။ဒီလိုစီမံကိန်းတွေကြောင့်ကျေးလက်လူမှုအတိုင်းအဝိုင်းတွင်လူနေမှုအဆင့်တန်းနဲ့မြင့်တက်လာဖို့အထောက်အကူဖြစ်စေသလိုစီနီဂေါရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ဝင်ငွေရရှိမှုကိုလည်းအထောက်အကူဖြစ်မှာပါလို့ဘန်ဒါရေးဝန်ကြီးယယ်လင်ကပြောဆိုခဲ့ပါတယ်။အာဖရိကအတွက်အမေရိကန်စွမ်းအင်စီမံကိန်းဟာမီဂါဝတ် 3,000 အထိထုတ်လုပ်မှာဖြစ်ပြီးလာမယ့်2030ခုနှစ်အရောက်မှာနောက်ထပ်အိုးအိမ်နဲ့လုပ်ငန်းပေါင်းတန်း60လောက်ကိုလျှက်စင်ပြီးပေးနိုင်မှုရည်ရွယ်ထားပြီးလူပေါင်း165တန်းလျှက်စင်မီရရှိမှာဖြစ်ပါတယ်။အမေရိကန်ဘန်နာရေးဝန်ကြီးဟာစီနီဂေါဇမ်ဘီယာနဲ့တောင်အာဖရိကသုံးနိုင်ငံကိုခရီးလှည့်လည်နေတာဖြစ်ပါတယ
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနယ်မြန်မာနယ်စပ်ဒေသတချို့မှာမူရစေဝါတိုက်ဖြတ်မှုကိုနှစ်နိုင်ငံစစ်တပ်တွေအတူလက်တွဲပြီးဆောင်ရွက်ဖို့အတွက်ရခိုင်ပြည်နယ်တန်တွဲမြို့နယ်ငပလီကထိုင်းမြန်မာနှစ်နိုင်ငံအဆင့်မြင့်ရာရှိများကော်မတီ၈ချိန်မြောက်အစည်းအဝေးမှာသဘောတူညီမှုရခဲ့တယ်လို့ Bangkok Post သတင်းမှာဖော်ပြပါတယ်။ထိုင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Chalampo Sri Sawat နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လွန်တို့ပူးတွဲပြီးကမ္ဘာကထပ်ပြုကျင်းပတဲ့ဒီအစည်းအဝေးဟာတောက်ကြန်နေမှာစတင်ခဲ့တာဖြစ်ပြီးစနေနေ့မှာပြီးဆုံးပြီဖြစ်ပါတယ်။ဒီအစည်းအဝေးမှာနှစ်နိုင်ငံစီးဆက်ဆံမှုမြင့်တင်ရေးငြိမ်းချမ်းရေးနဲ့နေဆက်ဒေတာတကြောကလုံခြုံရေးပြဿနာတွေဖြေရှင်းရေးအတွက်လုံထုံလုံနည်းတွေတတ်မှတ်ဖို့ပါပါဝင်ပါတယ်။နှစ်နိုင်ငံကြားနေချမ်းမြင့်တတ်မှတ်ရေးနဲ့တိုင်းထွာမှုတွေလုပ်ဖို့အပါအဝင်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံတွေမတည်ငြိမ်မှုကြောင့်နေဆက်ကျော်ဖြတ်ထွက်ပြဲတဲ့ဒုက္ခသည်တွေကိုနေရပြန်ဖို့ဖို့လည်းထက်လောင်းအတည်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီငပလီအစည်းအဝေးနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။
အိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံနဲ့နီပေါ်နိုင်ငံနယ်နိမိတ်တွေကလုံခြုံရေးဆိုင်ရာအခက်အခဲတွေအပါအဝင်အိန္ဒိယရဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုအိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကနယူးဒေလီမြို့တော်မှာပြုလုပ်တဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အမျိုးသားလျားစိုက်ပျိုးရေးဌာနမှာတောက်ကြနေကစတင်ပြီး3ရက်ကြာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာနယ်စပ်လုံခြုံရေးတာဝန်ရှိတဲ့ရဲတပ်ဖွဲ့ရာရှိကြီးတွေအပါအဝင်ရဲတပ်ဖွဲ့ဝင်အကြီးအကဲတွေနဲ့ဒေသအသီးသီးကတာဝန်ရှိသူပေါင်းအရာရှိပေါင်း600လောက်တက်ရောက်ခဲ့ပါတယ်။ပြခဲ့တဲ့နှစ်တွေအတွင်းအိန္ဒိယအရှေ့မြောက်ဒေသအတွင်းမှာရှိတဲ့လက်နက်ကင်အဖွဲ့6ဘွဲ့ဟာငြိမ်းချမ်းရေးလက်မှတ်ရေးထိုးခဲ့ပြီးလက်နက်ကင်တပုံတပ်ဖွဲ့ဝင်9,000လောက်လက်နက်ချခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီဒေသတွင်းကနေဆက်အငင်းပွားမှုပြဿနာ3ခုကိုလည်းဖြေရှင်းခဲ့တယ်လို့ပြည်ထောင်ဝင်ကြီးကပြောဆိုပါတယ်။အိန္ဒိယအရှေ့မြောက်ဒေသဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသဖြစ်ပါတယ်။ကက်ရှမီးယားဒေသမှာတော့ဂျမ္မူနဲ့ကက်ရှမီးယားဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုက်စုံမှုတွေနဲ့အကြမ်းဖက်သမားတွေထိန်းချုပ်တဲ့နယ်မြေတွေဟာတဖြည်းဖြည်းလျော့နယ်လာခဲ့ပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဘက်ကိုတဖြည်းဖြည်းဦးတည်လာတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကပြောဆိုပါတယ်။မြို့သူပင်စုစည်းကမှုအိန္ဒိယဟာတဖြည်းဖြည်းတည်ငြိမ်တိုးတက်လာနေပြီး Morgan Stanley လိုနိုင်ငံတကာယင်းနီမြို့နံမီကုမ္ပဏီကြီးတွေရဲ့တွက်ချက်မှုအရအိန္ဒိယဟာ2022ခုနှစ်မှာကမ္ဘာတတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမယ်လို့ပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နှစ်နှစ်နီးပါးကာလအတွင်းတိုက်ပွဲတွေကြောင့်တေဆုံမှုတွေငတ်မောခေါင်းပေါင်းမှုတွေနဲ့ဘာသာရေးဆောင်တွေမိလောင်ပျက်စီးပြီးအခုတိုင်မငြိမ်းချမ်းပဲဖြစ်နေတဲ့အတွက်အားလုံးအတူတကွငြိမ်းချမ်းရေးလမ်းကိုလျှောက်လှမ်းဖို့လိုအပ်နေပြီလို့ဘာသာရေးကောင်းဆောင်တွေကိုစားရန်ကုန်ခရိုင်ယဟန်မကာဒီနယ်ချာလ်စ်ဘိုမန္တလေးကဂန်းကျုပ်ဆရာတော်မာကိုတင်ဝင်းနဲ့တောင်ကြီးကဂန်းကျုပ်ဆရာတော်ဘက်ဆယ်လီယိုအသားတို့ပူးတွဲပန်ကြားလွှာတစ်ဆောင်စနေနေ့မှာထုတ်ပြန်လိုက်ပါတယ်။မကြာခင်လတွေအတွင်းတေဆုံမှုတွေအိုးရင်ဆန့်ခွာထွက်ပြေးရတာတွေအပြင်အငတ်ဘေးကိုပါဆွဆွဝါးဝါကျုံလာရတာတွေ့ရကြောင်းနဲ့တကယ်တော့တင်းအစတာအလွန်ပေါ်တယ်မြန်မာလိုနိုင်ငံမျိုးမှာဒီလိုအဖြစ်မျိုးကြုံရတာအတွက်အလွန်ချေခွဲပွဲကောင်းပါတယ်လို့ပြောပါတယ်။ခရိယန်ဖျားချောင်းတွေနဲ့ဘုန်းကြီးချောင်းတွေပါဝင်ဘာသာရေးဆောင်တွေဖြည့်ဆည်းခံမှုပိုများလာတာတွေ့ရကြောင်းနဲ့ဒီလိုဘာသာရေးဆောင်ဦးတွေဟာလူတွေအတွက်ပညာသင်ယူဖို့ဝတ်ပြုဖို့နဲ့စိတ်အေးချမ်းမှုပေးဖို့နိုင်ငံတကာကသတ်မှတ်ထားတာဖြစ်ပြီးဒါတွေဖြည့်ဆည်းခံရတာအတွက်စိတ်နှလုံးချေခွဲစေတယ်လို့ဒေါသလည်းထွက်စီတယ်လို့ပြောပါတယ်။ဒီမီးရှို့ဖြည့်ဆည်းမှုကြောင့်မူလအခြေအနေပြန်ဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုဖြစ်နေပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြန်လည်တည်မြဲရေးလုပ်ဖို့လိုအပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ဘာသာရေးအဆောက်အဦတွေကိုမဖြည့်ဆည်းဖို့နဲ့တနက်တန်တွေရက်စဲအောင်လုပ်ကြဖို့လည်းပန်ကြားလိုက်တာဖြစ်ပါတယ်
။ဒီနှစ်တရုတ်နှစ်တက္ကူဟာယုံနှစ်ဖြစ်ပေမဲ့နှစ်တက္ကူချင်းစင်တူတဲ့ VNN နိုင်ငံမှာတော့ကြောင်နှစ်ဖြစ်ပါတယ်။ VNN တနင်္ဂနွေလုံးမှာရှိတဲ့လမ်းတွေဈေးဆိုင်တွေမှာကြောင်ရုပ်တွေရောင်းချနေပြီးဒီအယုတ်တွေဟာလည်းအရေးပါတဲ့နှစ်တက္ကူလက်ဆောင်ဖြစ်ပါတယ်။တရုတ်နဲ့ VNN ဟာနှစ်တက္ကူချင်းစင်တူပြီးဇိုဒစ်ခေါ်စနေရာဒီကွင်းနှစ်ပြက်ကြတဲ့အရာအယုတ်စနေရုပ်ရှိတဲ့အထက်မှာတရုတ်နဲ့ VNN က10ရုပ်တူပြီးကြံ2ရုပ်မှာတရုတ်ကယုံရုပ်မှာ VNN ကကြောင်ရုပ်ဖြစ်ပြီးတရုတ်ကနွားရုပ်မှာ VNN ကကြွဲရုပ်ဖြစ်ပါတယ်ဒီလိုကြောင်ရုပ်ကို VNN ကအသုံးပြုရတာနဲ့ပတ်သက်ပြီး VNN ရည်ချင်းမှုကျွမ်းကျင်သူငူရင်ဟူတင်ကတော့လယ်သမားတွေထံကနေစတင်တယ်လို့ယူဆပါတယ်စဘာကင်းတွေကိုကြွက်တွေဖြည့်ဆည်းမဲ့အန်တရာကနေကြောင်တွေကကူညီဆောင်ရှောက်ပေးရကနေစတင်ခဲ့တယ်လို့ယူဆပါတယ်။တချို့ယူဆတွေကတော့ယုံကိုတရုတ်စကားမှာမောင်လို့ခေါ်ပြီး VNN လို့ကြောင်ကိုမီယိုလို့အတန်ထွက်တာကြောင့်အတန်ထွက်ချင်းစင်တူနေတဲ့အတွက်တရုတ်စကားကိုဘာသာပြန်ရမှလွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။အခြားယူဆတွေလည်းရှိပေမဲ့ VNN ကြောင်နဲ့ဟာလဲကောင်းမွန်ခြင်းချောချောမွေ့မွေ့ဖြစ်ခြင်းတွေရှိမဲ့နှစ်ဖြစ်တယ်လို့ယုံကြည်ကြပါတယ်ခင်ဗျာ။တဲ့နေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ဆက်သွယ်မြင်းမြန်းချက်တပုတ်ကိုစတင်တင်ပြပါမယ်ကြားပြည်နယ်ဘော်လခဲမျိုးအနီးမဟာဗျူဟာအရအရေးပါတဲ့အာနာသိန်းစစ်ကောင်စီရဲ့စခန်းတစ်ခုဖြစ်တဲ့မဲဆလောင်းတောင်စခန်းကို KNPB ကရင်နီတပ်ဦးဆောင်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရတပ်နဲ့ KNDF ကရင်နီကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်သိမ်းယူခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးအားသာရာကြောင့်တောက်ကြနေတုန်းကပြန်ဆုတ်ပေးခဲ့တယ်လို့ KNDF သတင်းပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ဘောလခဲမြို့နန်ဖဲရွာနီးဒီမဲဆလောင်းတောင်ကုန်းမှာအခိုင်အမာဆွဲထားတဲ့စစ်ကောင်စီတပ်ကိုတိုက်ခိုက်ခဲ့ပုံကိုအမည်မဖော်လိုတဲ့ KNDF ပြန်ကြားရေးတာဝန်ခံက
ဆိုဆိုရဘောလခဲနန်မြို့နယ်သားအဓိကအခြေခံကြတဲ့နေရာကိုစစ်ကောင်စီတပ်ကခင်းကျွထားတဲ့နေထားရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့ဂရီနီမှာရှိတဲ့တော်လိုင်းကြီးပူပေါင်းတပ်ဖွဲ့ကြီးကအစီအစဉ်ကြီးကြတဲ့ဒီကောင်စခန်းကိုပိုက်ခိုက်တင်ပိုက်ခဲ့တာဖြစ်ပါလေစခန်းကိုပြတ်တင်ပြီးတာနဲ့ဒါသူချင်းပြန်ဆုပ်ရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်လေပြန်ရပါလိမ့်မယ်လည်းလာကျဲတဲ့ပုံစံမျိုးလာတိုက်ခိုက်တဲ့အမျိုးဖြစ်တဲ့အတွက်ခက်ခဲတဲ့အနေအထားမျိုးဖြစ်ပါလေဒီကတော့စစ်ကောင်စီကဒီလိုဖျားပြင်းတဲ့နယ်တွေရှိတယ်ပေါ့နော်တော်မီမီမြန်နေရှိတယ်ဒီလိုသူတို့ဘက်မှာအသာစီးရနိုင်တဲ့လက်နေပိုင်ဆိုင်ထားတဲ့အတွက်ဒီစစ်ရှင်ကြီးတွေတို့တဲ့ခါမှာကိစ္စဖြစ်ချင်းကျွန်တော်တို့ကြုံတွေ့ရတယ်လို့ရှိပါတယ်အဲဘောလကေမှာအခြေဆိုင်တဲ့လက်နေကြီးအခန်းရှိတဲ့အခန်းတွေကနေဒါလက်နေကြီးပြစ်ကူတာတွေလောက်တာပေါ့
ဒီနေရာမှာဘာကြောင့်အခုလိုခက်ခဲရတဲ့ဝင်တိုက်ခဲ့ရပါလဲလို့မေးရမှာ
အဓိကတော့မက်ဆလောင်းစခန်းကိုဝင်မရခြင်းရဲ့အခြေကတော့ဘောလကဲမျိုးကိုထင်ချုံနိုင်ဖို့စစ်ကောင်စီတို့အချက်ချောင်ကြတဲ့ဒီကုန်းစခန်းတစ်ခုဖြစ်တယ်။အဲနောက်ဘောလကဲမျိုးနယ်ရဲ့ထူဆူမျိုးနယ်ကိုဆက်သွယ်နိုင်တဲ့ဆက်သွယ်ရေးတန်းကြောင်းကိုဖျက်တောက်နိုင်တဲ့အနေအထားတွေဖြစ်တဲ့အတွက်ဒါစစ်ကောင်စီကဒီကုန်းစခန်းမှာဟိုတခြားလေးခိုင်မာတပ်ဆွဲထားတယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။အဲ့ဒီတော့ဒီတောင်ကုန်းပေါ်တိုက်ပွဲတဲ့နှစ်ဖက်အင်အားအခြေအနေကိုမေးရမှာ KNDF ပြောခွင့်ရက
ဒီမက်ဆလွန်ကတော့တာမ66ကတာရင်းနေရဖြစ်ပါတယ်ခမန်းချေ20ကနေ40ကြားရှိနိုင်တယ်လို့ကျွန်တော် ခတ်မှန်းပါတယ်ကျွန်တော်တို့ဒီစခန်းကိုတိမ်ပိုက်နိုင်တဲ့လုံလောက်တဲ့အင်အားနဲ့ကျွန်တော်တည့်ရောက်ခဲ့တာဖြစ်ပါတယ် KNG ရဲ့ပါတယ်နောက်ပြီးတော့ဒီ NUG အောက်မှာရှိတဲ့အလဲပိုင်းပိုင်းစစ်ခဏချောက်က1100ခုံလို့1103လို့1105လို့ပါတယ်နောက်ပြီးတော့ PPG ရော KA ပေါ့နော် Green Army ကဦးဆောင်တယ
်ချိန်ထဲမှာထိခိုက်ကြဆုံမှုတွေကိုလည်း KNDF ပြောခွင့်ရတာပဲ
စစ်ကောင်စီဆက်တော့ငါးဦးတေဆုံးတယ်ကျန်တဲ့တပ်ဖွဲ့တွေကတော့သူတို့စခန်းကိုစွန့်ခွာပြီးတော့ထွက်ပြေးသွားတဲ့အနေအထားမျိုးဖြစ်ပါတယ်ကျွန်တော်တို့ Green ပူပေါင်းတပ်တွေကတော့ကျွန်တော်ရဲဘော်တူကြဆုံတယ်လက်နေတွေတင်းစီရမီပါတယ်ဆိုတော့သူကြီးလက်နေကြီးတွေပေါ့နော်60မမလူဟာမျိုးကိုနဲ့လက်ပါတယ်နောက်ပြီးတော့ RPG လို့ RPG ရဲ့ကြီးကပုံကြီးဒီတော့ညာကိုကျွန်တော်တင်ပိုင်မိပါတယ်ပေါ့နော်ဆိုတော့သူတို့ဒီအရေးပါတဲ့ကောင်းစခန်းတစ်ခုမှာဒီလိုနည်းနည်းကြီးတွေနည်းနည်းကြီးကြီးစားနေလို့ဒါတခြားတူလောင်းတဲ့ပုံစံမျိုးကိုကျွန်တော်တွေ့ရပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူးဒီချိန်ထဲမှာရှစ်ဆက်ဖြစ်လာနိုင်ခြေကိုလည်း KNDF ပြောခွင့်ရကပဲ
စစ်ကောင်စီကတော့ဘောလကဲတို့ဖူဆူမြို့နယ်ဒီမော့ဆူမြို့နယ်ကိုဒါစစ်ကြောင်းထိုးမဲ့အရေးရောင်ကိုဒီနောက်ဆောင်ပိုင်းတော့မှာကျွန်တော်တို့စသိရတာပေါ့နော်အဲနောက်ပြီးတော့အဓိကတော့ဒီစစ်ကောင်စီကသူရွေးကောက်ပွဲလေးရှိတဲ့အတွက်ဒီနေ့မှာရှိရမျိုးတွေကသူအပိုင်ခင်းချုပ်ခြင်းတဲ့ပုံစံမျိုးနဲ့ဆက်လက်ပြီးတော့စစ်ကြောင်းကိုထိုးနိုင်မယ့်အနေအထားမျိုးတော့ရှိပါတယ်စစ်ကြောင်းထိုးလိုက်ရင်ဒီကအတွင်းမှာရှိတဲ့တော်လိုင်းရေးတပ်ဖွဲ့တွေနဲ့ပေါင်းပြီးတော့ရင်ဆိုင်တိုက်ခတ်ဖို့အချင်းချင်းတင်ထားတဲ့အနေအထားမှာတော့ရှိပါတယ်
တကယ်တော့ဒီကြားပြည်နယ်ဒေသခေါ် KNI နဲ့ဒေသမှာအရင်တခြားစခန်းတွေကိုအခုလိုဝင်ရှင်းနိုင်ဖို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့မောင်းမြင်တာများခဲ့တယ်လို့စည်ရေးစောင့်ကြည့်နေသူတွေကဆိုပါတယ်ခဏ
ဒါကတော့ဂရင်းနီဘက်ကစခန်းသိမ်းတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးကိုဝင်းမင်းပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်အချိန်မီဆေးကုသခွင့်မရကြလို့အချင်းတောင်တွေအတွင်းမတည်တင်ပဲတည်ဆုံးရသူတွေအများအပြားရှိပါတယ်ဒီအကြောင်းကို Frontier မြန်မာအဖွဲ့ကဒီတစ်ပတ်တို့အတန်အစီအစဉ်မှာပြောပြပေးမှာပ
ါကျွန်တော်တို့တို့အမခံချက်မရှိဘူးဆိုတာအဲ့အဲ့အမှတော့တိတိုက်ရတာပေါ့နော်အဲ့ဒါကိုတော့အမြဲအမှတ်ရ
ဟိုခွေတယောက်ထဲအတွက်တင်မဘူးလေအကုန်လုံးဟိုဒီလိုဖမ်းထားတဲ့လူတွေအကုန်လုံးကိုဒါလူလိုအပ်တဲ့ဆေးကူတာခွင့်ဖောက်ချောက်ခွင့်ဒါတွေအကုန်လုံးကိုရစေချင်တာပေါ့
နေထိုင်မကောင်းဖြစ်နေတဲ့အချိန်မှာဆေးကုသခွင့်လုံးဝမရနိုင်တဲ့အခြေအနေတစ်ခုကိုစဉ်းစားကြည့်ပါဒါမှမဟုတ်ကိုယ့်ရဲ့မိသားစုဝင်တယောက်ကျန်းမာရေးယိုယွင်းနေတဲ့အချိန်မှာဘာမှမလုပ်ပေးနိုင်တဲ့အခြေအနေတစ်ခုကိုလည်းခံစားကြည့်ပါဒါကဒီနေ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားများစွာနဲ့သူတို့မိသားစုတွေကြုံတွေ့နေရတဲ့စိတ်ထိခိုက်ကြေကွဲစရာအဖြစ်ပျက်တွေပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးပြုမထားသလိုအသံတချို့ကိုလည်းပြောင်းလဲအသုံးပြုထားပါတယ်ရှင်
ကျွန်တော်တို့ဆောင်းမဲမှာဆိုအဲ့တယောက်ကဟိုမူးပြီးတော့တက်တယ်လို့ဖြစ်လဲဟာမျိုးရှိတယ်လीเนาะအဲ့ညပကြီးအဲ့လိုမျိုးဖြစ်သွားတယ်ဖြစ်တော့ကျွန်တော်တို့ထောင်ထဲရလူတွေကခေါ်တယ်ပေါ့เนาะအေးပေါ်ဆိုတော့ခေါ်တဲ့အချိန်မှာမလာဘူးမင်းကြီးဟိုတွားပြီးတော့ယူရတယ်ဖြွင့်ရတယ်ဖြွင့်ပြီးမှအဲ့စေကန်းကိုတစ်ခါပြန်ပြီးတော့အစ်စ်နေကြာတယ်ကွယ်သေမယ်ဆိုရင်သေသွားပြီပေါ့55မိနစ်တနာရီလောက်ကြာမှလာခွင့်ပြီးတော့ဟိုဟာဖြစ်တယ်ပေါ့နော
်ကိုကျော်စွာတရားအင်းစိန်ချောင်းတဲ့ကသူ့အတွေ့အကြုံတွေကိုပြန်ပြောပြနိုင်မှုတစ်နှစ်နီးပါးလောက်အချိန်ယူခဲ့ရပါတယ်ဒါတော့မှပြန်ပြောပြတိုင်းစိတ်တို့ဒေါသထွက်ရမြဲပါကိုကျော်စွာအာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်လို့ဆိုပြီးအဖမ်းခံခဲ့ရတာပါအဲ့ဒီနောက်မှာတော့နမယ်ဆိုးနဲ့ကြော်ကြားတဲ့စစ်ကြောရေးမှာ14ရက်လောက်မအိပ်ရပဲနှိပ်စက်ခံခဲ့ရပါတယ်စစ်ကြောရေးပြီးလို့အင်းစိန်ချောင်းရောက်တော့လေနှိပ်စက်ခံရလို့ရလာတဲ့ဒဏ်ရာတွေအတွက်ဘာကူတာမှုမှမပေးပါဘူးအ ਨੇ ဆုံးတော့အင်းစိန်ထောင်ကစစ်ကြောရေးတဲ့ပိုးလုံးကြုံလောက်မှာပါလို့သူတွေးထင်ခဲ့ပါတယ်ဒါပေမဲ့ထောင်ကအညှိတက်နေတဲ့တောက်ရီဘုံတဲကရေကိုတောက်ကရင်ကောင်ဘောလုံးမျောနေတဲ့ပဲဟင်းရေတွေနဲ့ငပိထောင်သာစားပြီးလူချင်းထက်ပြုတ်သိပ်ကျညက်နေရတာပါပ Bosuraga, Tutaneshiron Galaga, Myama Nangama, COVID-19 Kayoga, Kusano, Mintani, Champion Gabare, Tacha Ajinja Nye to Miaswa Nidu, Tule Nimagan Pigabare, Tidua, Taunega de Kudero, Guda Nigaro, Parasi the More Baby, Agenda the Town Dua, Oxygen Dolonda La Tabi Gaba.
Tonga, Tonga, then. Bono, or Tonga, then the Yoga Tanga, Sibina Shim Hobu. ไอ้ทางวนนั้นแหละอเมยแท้ไทม์มันดีเนาะไอ้เฉยมาจนเราอะเทศมาเสี่ยงวนเดียวชื่อนี่รู้เสี่ยงวนเดียวก็ไปซะๆเปล่าเลยอิมเมอร์เจนซีป่ะเนาะตู้บลูอัตชูกันอยู่ဆိုပြီးတော့ပြုစုလိုက်လို့ပေါ့เนาะဟိုဟိုอ่ะဖြစ်တယ်ပေါ့နောက်မို့ဆိုကူပါကေပါတကယ်တကယ်ဖြစ်တာရင်ဩကျွန်တော်တို့အတွက်အမကန်ချက်မရှိဘူးဆိုတာအဲ့အမတော့တိတ်တိတ်လိုက်ရတာပေါ့เนาะအဲ့ဒါကိုတော့အမြဲအမှတ်ရတာ
အင်းစိန်ချောင်းကထောင်ဆေးရုံရှိရဲ့အနေငယ်တော်ထောင်ကြီးတွေကတခုဖြစ်ပါတယ်။ဒါဆိုရင်ကိုဗစ်ကာလအတွင်းထောင်ကြီးမဟုတ်တဲ့နေထောင်အသေးလေးတွေမှာနေရတဲ့အကျဉ်းသားတွေဘလောက်ဆိုးဆိုးဝါးကြုံတွေ့ရမလဲဆိုတာစဉ်းစားကြည့်ပါ။တနင်္ဂနွေလုံးမှာရှိရဲ့အကျဉ်းထောင်46ခုတည်းက ၄၀ကျော်လောက်မှာဆေးရုံဆေးခံဆေးကုပိနံနဲ့နေရာတွေမရှိဘူးလို့2018ခုနှစ်ကအချက်လက်တွေအရသိရပါတယ်။နောက်ဆုံးအချက်လက်တွေကိုအတည်ပြုနိုင်ဖို့ကျင်းဦးစီးဌာနကတာဝန်ရှိသူတွေကိုဒုအတန်က7ွယ်ခဲ့ပေမဲ့7ွယ်လို့မရခဲ့ပါဘူး။2018ခုနှစ်ကအချက်လက်တွေအရရောအဲ့ဒီနောက်ပိုင်းသတင်းတင်ပြချက်တွေအရပါဖေဖော်ဝါရီလတရက်နေ့ဆေးအာနာမသိငင်ကတည်းကထောက်အများစုဟာခနိုင်ဝန်ချက်ပို့ပြီးအကျဉ်းသားတွေ ော့ဆရာနာရှင်စန်းကျင်ဆန္ဒပြတို့တသား9000ဝန်းကျင်လောက်ကိုလည်းထပ်ဖန်းစည်းလိုက်တဲ့အခါမှာတော့ထောင်ထဲမှာအတော်လေးပြေးသိမ့်ကြက်ညက်နေမယ်ဆိုတာမြေကြီးလက်ခတ်မလွဲပါပဲဆရာနာသိန်းတာမဖြစ်ခင်တည်းကအကျဉ်းထောင်တွေမှာစေဘဆိုင်ရာကုသရေးအတွက်ငွေကြေးနဲ့အရင်အမြင့်ထောက်ပံ့တာအတော်လေးအားနဲ့လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်2018ခုနှစ်တုန်းကပြည်ထရေးဒူးဝန်ကြီးဗိုလ်ချုပ်အောင်စိုးကအကျဉ်းဦးစီးဌာနဖွဲ့စည်းပုံအရကျန်းမာရေးဝန်ထမ်း900ကျော်ရှိရမှာဖြစ်ပေမဲ့200ကျော်သာရှိတယ်လို့ပြောခဲ့ပူပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအရေးပေါ်ဆေးကုသမှုလိုအပ်တဲ့အကျဉ်းသားကိုပြင်ပစေယုံတွေမှာဆေးကုသခွင့်ပေးတဲ့မူဝါဒကိုကျင့်သုံးခဲ့ပါတယ်။အခုတော့ပြင်ပမှာဆေးကုခွင့်ရဖို့အလွန်အလွန်ကိုခက်ခဲနေပါပြီ။တိုင်းဒေသကြီးနယ်ပြည်နယ်အစဉ် NLD ခေါင်းဆောင်တူဟာ2021ခုနှစ်ဖေဖော်ဝါရီလကတည်းကဖန်စီထိမ့်သိမ်းခံခဲ့ရပါတယ်။သူ့ဘယ်ဘက်မျက်လုံးကတိမ်ဖုံးလာလို့ကောင်းကောင်းမမြင်ရတော့ပါဘူး။ခွဲစိတ်တာမလုပ်ရင်မျက်လုံးကွယ်သွားနိုင်လို့လွန်ခဲ့တဲ့3-4လလောက်ကတည်းကမျက်လုံးခွဲစိဖို့ခွင့်ပြုချက်တောင်းချခဲ့တယ်လို့သူ့မိသားစုကပြောပါတယ်။တမိဖြစ်သူကအတော်လေးစိတ်ပူပန်နေပါတယ်။ဟုတ်ပြီတော့
ကတော့လည်းဟိုဖိတ်ပြပါပေါ့ဗျာမျက်စိစားလည်းအဓိကပဲလေလူတယောက်မှအဲ့တော့ဟိုမမြင်ရဘူးဆိုရင်ဒါဘာမှလုံးဝမရဘူးပေါ့ဒါဆိုအများဆုံးသူတို့တော့လည်းဟိုကုသေးကုသကုန်တော့လည်းပေးစီချင်တာပေါ့ကျွန်တော်တို့အရင်ကနေသိရတော့သူအဲ့လိုတောင်းဆိုကြတာတော့3-4လလောက်တော့ရှိပြီချင်တာသူတို့ဘက်ကတော့သူတို့အထက်ကခွင့်ပြုချက်မရှိတော့သူတို့ဘက်ကလည်းဟိုချပေးလို့မရဘူးလုပ်ပေးလို့မရဘူးဆိုတာမျိုးတွေအဲ့လိုမျိုးတွေတော့ရှိမှာပေါ့
အမျိုးသမီးယောဂခံစားနေရတဲ့နိုင်ငံရေးအကျဉ်းသူတဦးရဲ့မိခင်ကိုလည်းဒို့အတန်ကစကားပြောပြခဲ့ပါတယ်ယောဂကြောင့်အပြင်းထန်ကြိုက်ခဲရတွေရှိလို့ခွဲစိတ်ကုသဖို့လိုအပ်တာပါသူမကိုပြင်ပစီယုံမှာကုသခွင့်ရဖို့မိခင်ဖြစ်သူကစူးစမ်းပေးခဲ့ပေမဲ့ထောင်ဘက်ကပယ်ချခဲ့ပါတယ်
အခုလည်းအရင်နဲ့ပြောအဘိုးကပြောမမကြီးအရင်နဲ့လှထားနိုင်ဘူးလို့ပြောပြီးတော့သူ့အပြင်မှာစိတ်ကုကိုပုံရသပြကုပြင်းမှာပေါ့နော်အဲ့လိုမျိုးပဲအရင်ရဲ့ဘာမှဒီမှာအခုပြည်ရင်ရှိဘူးတဲ့နိုင်ငံသားမှာတော့ရှိတယ်ဘိုးကတော့နိုင်ငံလေးပဲဖယားဝူးပြီးတော့ပြန်လာပါတော့မျိုးရှိတော့မှာသူကျမ်းမာရေးချက်ကကိုယ့်အိမ်ကိုမြန်မြန်လာ
နိုင်ငံတကာလူ့အခွင့်အရေးဥပဒေအရမြန်မာနိုင်ငံဟာအကျဉ်းသားတွေအပါအဝင်လူတိုင်းအတွက်ကျန်းမာရေးရပိုင်ခွင့်ကိုလေးစားကာကွယ်ဖြည့်ဆည်းပေးဖို့လိုအပ်တယ်လို့နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ကဆိုပါတယ်အကျဉ်းသားတိုင်းထောင်သွင်းနေရစဉ်ကာလမှာတင့်လျော်တဲ့ကျန်းမာရေးဆောင်ရှားမှုရပိုင်ခွင့်ရှိရမယ်လို့အကျဉ်းထောင်လက်ဆွဲဥပဒေအခန်း၈ရဲ့ Poma, Donzacon, Donzashe, Donzagore, my bia tantabai. Tabime, di ubrego, Tao Anna Paniga, Malina, Dwe, Tao Nari, Queen Ye Chubal Kania, Pietello, Shango Muga, Dialo, Shinni, the Uga, Dontabare.
Tao Gemma, she did. Sewa Kutamu, how you made a no long machino. So put up in it, Yanga. Yero, Yempa, Seoma. Chase Sewa Kutabo, low at the yellow.
ညွှန်ကြားလိုက်တယ်ဆိုရင်လည်းနာပုံမှာ34ရအောင်နော်ဆရာဝင်ညွှန်ကြားချက်လိုက်တာဖြည့်ပြီးပြန်တယ်အဲ့စကားတစ်ခုနဲ့ရှင်းပါမယ်ဆရာနာတင်ပြီးကြတဲ့ကနိုင်ငံရေးအကျဉ်းသားတွေဟာအချိန်မီဆေးကုသခွင့်မရကြဘူးလို့တည်င်းတွေထွက်ပေါ်ခဲ့ပါတယ်ဒါကြောင့်နိုင်ငံရေးအကျဉ်းသားအနည်းဆုံး30လေးယောက်လောက်အသက်ဆုံးရှုံးခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း အင်းစိန်ချောင်းတွေကကိုဝန်ဆောင်မှတ်ချယ်ရီဘူဂျီနိုင်ဟာဆေးရုံတမ်းမွန်တောင်းနေတာကြောင့်2022ခုနှစ်မေလမှာဒူမခလေးကိုဆုံးရှုံးခဲ့ရပါတယ်မြန်မာနိုင်ငံရဲ့ထောင်နေတဲ့ကကျမ်းမာရေးစောင့်ရှောက်မှုလက်တလောအခြေအနေတွေကိုအတိအကျသိရဖို့ကအတော်လေးခက်ခဲပါတယ် ໂດຍອັນນີ້ສະກາປ່ຽບຂຶ້ນອຈင်းຈາຫນີໂຕໄດ້ມີຕາຊຸວິນດີຫາແລອຈောင်းຈောင်းຈောက်ໂຕມີຕາຊຸວິນຍ໌ເຊກຸດາກວນທີ່ໄກມາກໍຈောက်ຍົ້ນຫນີຈາຢາပါတယ်ນາຍງານຍີອຈင်းຖ້າໄວຍ໌ມີຕາຊຸວິນຍ໌ຍາຊວາຫາແລໂຕໂຊຊິດຂິນຍາໂຕໄດ້ຕື້ກວນມາຢາຈາໂລຖောင်ແນມາໂຕໂລບາໄດ້ລົນຫນີຫາແລເຊກວາໄດ້ປູ້ເບບໍ່ລົອັດຫນີມະລາສໍລາກໍບໍ່ຕີຈາຢາပါບູຕາຍ ံနေရတယ်လို့ဆိုပါတယ
်။ပါဝင်တာတွေ့လို့ရရင်တော့ဟိုဘာတွေလိုလဲဘာတွေလိုအပ်တယ်ဘလို့ဖြတ်ဖြတ်ရှိတယ်ဆိုတာဟိုသိရမှာပေါ့။ဟိုသူ့ရဲ့လူတယောက်ရဲ့အခွင့်အရေးမရရင်တော့လည်းချိုးပေါက်တယ်လို့ပဲပြောရမှာပေါ့လူခွင့်ရေး။ဟိုခုခေတ်တယောက်ဆက်အတွက်တင်မဘူးလေ။အကုန်လုံးဟိုဒီလိုဖမ်းထားတဲ့လူတွေအကုန်လုံးကိုဒါလူလိုအပ်တဲ့ဆေးပူတာခွင့်ဆောက်ရှောက်ခွင့်ဒါလေအကုန်လုံးကိုရစေချင်တာပေါ့ဟိုဘာလို့ပြောဟိုတခြားလူတွေဆိုလည်းရှိရပါလေအကုန်လုံးလူအတွက်အခွင့်အရေးပေါ့ဒါလေးရစေချင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့မြန်မာနိုင်ငံအတွင်းကလူခွန်ရေးအခြေအနေတွေကိုထုတ်ပေါ်တင်ပြပေးနေတဲ့ဒုအတန်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဒါအပြင်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီနဲ့ခေတ်ပိုင်ကဘာတပတ်တွင်းမြန်မာသတင်းစုစည်းတင်ပြချက်လျှာစည်းဝါသတင်းများအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11.13 ည လိုင်းနိုမီတာ40 kHz 9.13 ည လိုင်းနိုမီတာ58 kHz 9.58 တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကဘာဒါအပြင်တပတ်တွင်းထူးခြားတဲ့မြန်မာသတင်းများနဲ့လျာစီးပွားသတင်းများအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကဘာအစီအစဉ်ကိုတင်ဆက်ပါမယ်။လူမျိုးဘာသာစွဲနေတဲ့မြန်မာနိုင်ငံရေးအပိုင်းနှစ်ကိုဆက်လက်တင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံရေးကိုလူမျိုးဘာသာစွဲအတ္တဘာဝနိုင်ငံရေး Identity Politics အဖြစ်ပညာရလေ့လာနေသူတချို့ကမြင်ကြပါဗျ။လွတ်လပ်ရေးလှုပ်ရှားမှုကာလအတွင်းကလက်ဝဲအယူအဆကိုညှို့ခက်ပြီးလွတ်လပ်ရေးနောက်ပိုင်းမှာလည်းမြန်မာတပ်မတော်ရဲ့နိုင်ငံရေးကအမျိုးသားနိုင်ငံရေးဆိုရှယ်လစ်ဝါဒဖြစ်လာခဲ့ပါတယ်။အထူးသဖြင့်တော့1988ခုနှစ်နောက်ပိုင်းမှာတော့စစ်တပ်ရဲ့လူမျိုးဘာသာစစ်တပ်ရဲ့အမျိုးသားရေးဟာလူမျိုးစွဲဘာသာစွဲအမျိုးသားရေးလက်ရစွန့်နိုင်ငံရေးဘက်ကိုရွေ့လာလေသလားလို့ လေ့လာသူတချို့ကသုံးသပ်ကြပါတယ်ဗုဒ္ဓဘာသာရေးကြွေးကြော်နေကြတဲ့နိုင်ငံရေးကိုဗုဒ္ဓဘာသာအယူအဆတောင်းကပဲပြန်လည်သုံးသပ်ကြည့်ရင်ဘယ်လိုတွေ့ရပါမလဲကနေဒါနိုင်ငံ York University မှာပါတဂူဘွဲ့ယူဖို့စူးစမ်းနေတဲ့ကိုထမင်းလွင်နဲ့ဥတည်မောင်တန်းတို့ကဆွေးနွေးတင်ပြထားတဲ့ဒုတိယပိုင်းကိုကြည့်ရှုနာတော်တာဆင်ကြပါခင်ဗျာ
လူမျိုးနဲ့ဗုဒ္ဓဘာသာအရေးကိုထိတ်တန့်တင်လာကြတဲ့မြန်မာနိုင်ငံရဲ့လူမျိုးဘာသာအမျိုးသားရေးအပေါ်ပညာအိဆာအနတ်တတ်တဲ့ဒုက္ခသဘောကနေကျွန်တော်တို့ဒုတိယပိုင်းဖြစ်ဆက်လက်ဆွေးနွေးကြမှာပါဆွေးနွေးတင်ပြမယ့်သူကတော့ကနေဒါနိုင်ငံ York University ကပါတဂူဘွဲ့အကြောင်းသားကိုထက်မင်းတွေဖြစ်ပါတယ်ပထမပိုင်းမှာ Nation State လို့ပြောကြတဲ့အမျိုးသားလက္ခဏာနဲ့နိုင်ငံတော်တည်ဆောက်ဖို့လိုအပ်တယ်ဆိုတော့ကိုထက်မင်းတွေကအဆုံးသတ်မှာအခုလိုပြောရပါတယ်
ဟိုဆရာခုနကပြောတဲ့အတိုင်းနဲ့လူဆိုတာကျွန်တော်တို့ပေါ်လာကလေးကရွှေ့နေကြတဲ့အမျိုးပဲဗျအဲ့တော့ကျွန်တော်တို့ကဟိုတတ်သမှတ်ထဲပဲတတဝေမတိတ်ဒီမှာပဲနေရတယ်လို့မှမရှိဘူးအဲ့တော့ဒီလူသမိုင်းဖြစ်စဉ်ဗမာပြည်မှာရှိနေတဲ့လူတွေရဲ့ဖြစ်စဉ်ကိုကြည့်လိုက်ရင်လူတွေကပြောင်းလိုက်ရွှေ့လိုက်ဒီလိုပဲရေကြီးရမျက်နှာရနေကြတယ်ပေါ့ဗျာအဲ့တော့အဲ့ဒီအခြေခံပြီးတဲ့အခါကျတော့ကုလူဆက်ဆံမှုတွေကလည်းဘယ်တော့မှတားမရပါဘူးဟိုလက်ထပ်တာထိမ်းများတာတခါပြီးတဲ့အခါကျတော့ delay တွေကလည်းဒီလိုပဲရောရှက်နေတာပါနိုင်ငံရေးဘက်မှာကျတော့ဗမာဆိုတာပဲအမရိရှိတယ်အောင်နော် essence တစ်ခုရှိတယ်အောင်ဒါဒီရှားလို့ရှိရင်မဲ့ essence တစ်ခုရှိတယ်အောင်ကျွန်တော်တို့ကပြောဆိုနေရောဒီလူမှုသိပ္ပံနယ်ပယ်ရဲ့အလုပ်ကတော့ဖြစ်ရင်ဒါတွေဟာဒီလို essence မရှိပါဘူးဒါတွေဟာလူဖွဲ့စည်းတဲ့မှာပဲဖြစ်လာတယ်သမိုင်းကြောင်းအရာပဲဖြစ်လာတယ်တိုးတက်ဖြစ်ပေါ်လာတယ်အဲ့တော့ကျွန်တော်တို့ဟိုလူမှုသိပ္ပံလုပ်တဲ့လူတွေ social science လေ့လာတဲ့လူတွေကတော့ထောက်ပြရုံပဲတတ်နိုင်ကျွန်တော်တို့ကဘယ်တော့မှတော့နိုင်ငံရေးသမားဒီအမရိသဘောရှိတယ်လို့ပြောနေတဲ့ဟာမဟာဗမာဆိုတဲ့လူတွေကိုလည်းကျွန်တော်တို့ကဒါညှိရမှာပါပဲဆရာအဲ့လိုပဲမဟာရှာမဟာကီယံပြောတဲ့လူတွေကိုလည်းကျွန်တော်တို့ကညှိရမှာပေါ့ဆရာဒီဟာကတနည်းအားဖြင့်ကတော့ဒီပညာသဘောဆိုတဲ့ဟာကိုကျွန်တော်တို့ကအမြဲထောက်ပြနေရမှာဖြစ်ပြီးတော့နားထောင်တာမထောင်တာတော့သူတို့ကိစ္စဖြစ်မှာဆရာနော်ကျွန်တော်တို့ကတော့ဒါဟိုထောက်ပြပြီးတော့အဲ့ဒါမှပဲကျွန်တော်တို့တိုင်းပြည်မှာနော်ရေပတ်မဝင်တဲ့စီလုံးမှုဆိုတာကိုခဏထားအောင်ကျွန်တော်တို့က nation state တွားလို့ရတဲ့စီလုံးမှုမျိုးကိုအနိုင်နိုင်တိဆောက်နိုင်မယ်လို့ကျွန်တော်တို့ယူဆတယ
်ဟုတ်တယ်ဟိုကျွန်တော်တို့ဗုဒ္ဓဘာသာမှာကပြင်းပြနော်လောကမှာရှိနေတဲ့အရာတွေကိစ္စတွေကျွန်တော်တို့ခဏခူအားစပြီးလောကမှာရှိတဲ့အရာတွေကိုပြင်းပြလို့ပြောတယ်အဲ့တော့ဒီဘက်မှာဒီပညာဆိုတဲ့အမြင်မျိုးကိုယူလာပြီးလူမှုသိပ္ပံမှာ social construction theory ဆိုပြီးဒါဘာသာပြန်ရင်တော့လူမှုပညာ theory လို့ပြောရအောင်။နော်ဒီအမြင်နဲ့ကြည်လာကြတဲ့အခါကျတော့ပြီးရင်သူကအမြဲတမ်းပြောင်းလဲနေတယ်ဆိုတဲ့အနောက်နိုင်ငံအမြင်ကောကျွန်တော်ဗုဒ္ဓဘာသာရဲ့အနိစ္စအမြင်ကောရှိရှိလာကြတဲ့အခါကျတော့ okay ဒါဆိုရင်ကျွန်တော်တို့မြင်နေတဲ့အယူအဆတွေကိုဘာလို့ဆွဲကြမှာလဲ။အတူတည်ဆောက်ကြည့်လို့မရဘူးလား။အတူပညာကြည့်လို့မရဘူးလား။ဆိုတော့နော်ဆိုတော့ဟိုဒီကိုထမင်းတွင်အနေနဲ့ဘာသာရေးနိုင်ငံရေးကိုတခြားနိုင်ငံတွေရောလေ့လာတဲ့အခါမှာနော်နိုင်ငံတွေရွေ့ကြတဲ့အခါမှာအဲ့ဒီလိုပြညတ်ကိုအတူတူဆောင်ရေးကဘယ်လောက်ထိအရေးကြီးတယ်လို့တွေ့ရ
အရေးကြီးရပါဆရာဟိုအလွန်ကိုပဲအရေးကြီးတဲ့အခန်းကဏ္ဍပါတယ်ပေါ့နော်ဆရာဘာလို့လဲဆိုတော့ဒီဟာပညာပဲကျွန်တော်တို့ပြောနေတဲ့ဒီအမျိုးသားအတ္တဘဝရုပ်ဆိုတဲ့ဟာ national identity ဆိုတဲ့ဟာပညာပဲအဲ့ဒါလည်းဒီအခုလက်ရှိရှိနေတဲ့ဒီအမျိုးသားနိုင်ငံ nation state အထိုင်ကနေမရှိလို့မဖြစ်တယ်အဲ့တော့အဲ့ဒီဟာကိုစောက်ကြတဲ့အခါမှာကျွန်တော်တို့အမြဲတမ်းပေးလေးရှိတဲ့ဟိုနော် classic ဥပမာကတော့ Indonesia ပေါ့ကြာနောက်နှောင်းခေရှေ့တောင်အရှမှာပေါ်လာတယ်ဆိုလို့ရှိရင် Indonesia ဆိုလို့ရှိရင်ဘာသာစကားကိုလည်းဂရုစိုက်ပြီးတဲ့အခါကျတော့ဒါအများလက်ခံနိုင်တဲ့ဘာသာစကားတွေကိုအတိအမှတ်ပြုတယ်တခါပြီးတော့ဒလိတွေကာချာပေါ့နော်ကျွန်တော်ဗမာတော့ရင်ကျိမှုလို့ပြန်တယ်လူလည်းပြန်တယ်အဲ့တော့ဒီဒလိထုံးစံတွေကိုကြားတဲ့အခါကျတော့လည်းအများစုအားလုံးအဆင်ပြေနိုင်မဲ့ဒလိထုံးစံတွေကိုညှိနှိုင်းပြီးတော့ပြဋ္ဌာန်းတဲ့အခါကျတော့ဒီလူတအုပ်စုကပဲလောကကြီးအုပ်တဲ့အဖြစ်လည်းမရောက်ဘူးအဲ့လိုလဲလူများကျန်တဲ့လူအများကမထင်ဘူးစိတ်ထဲမှာမနာဘူးပေါ့နော်အဲ့လိုဖြစ်တဲ့ပုံစံမျိုးကိုဒါသူတို့စောက်ကြတယ်ပေါ့เนาะဆရာအဲ့တော့ဒီအနီးတဲ့အနီးနားထိုင်းကိုကြည့်မယ်ဆိုလို့ရှိရင်လေသူတို့လည်းစောက်တာပါပဲဆရာဒါပေမဲ့သူတို့စောက်တဲ့ process ကကျွန်တော်တို့ထက်ရှေ့လေကျွန်တော်တို့ရှေ့ရောက်တယ်လို့ပြောလို့မရပါဘူးเนาะသူတို့က ထိုက်တဲ့လောက်လေးအောင်မြင်တယ်ဒါပေမဲ့ဒီဆောက်တဲ့ process ကြီးအကုန်လုံးကတော့ balance လို့ခေါ်တဲ့အကြံပန်းကတော့ပါတာပဲဆရာအတင်းလုပ်တဲ့ဟာတွေတော့ပါတာပဲဆရာအဲ့လိုပြောလို့ကျွန်တော်အတင်းလို့ရမယ်လို့လည်းဆိုလို့ရမှာမဟုတ်ဘူးကြာရင်အဲ့တော့ သူကတော့ဒါကျွန်တော်တို့အင်ဂျင်ထိုင်းကတော့အင်ဒိုနီးရှားလောက်မကောင်းဘူးအင်ဒိုနီးရှားလောက်သူလုတ်တဲ့ပုံစံကမကောင်းလောက်ဘူးလို့သုံးသပ်ရမှာပေါ့နော်ဆရာအဲ့တော့ဒီဟာကလူတွေအကုန်လုံးအစဉ်ပြေပြေတင့်တင့်မြတ်မြတ်နေနိုင်ဖို့အတွက်ကိုပြည်ညတ်သဘောဆိုတော့ညာလည်းပဲ
လက်တွေ့နိုင်ငံရေးအရာလူမှုရေးအရာစီးပွားရေးအရာအကျိုးတက်မှုတွေအရာရှိရဲ့အခါကျတော့ဒါတိချအရေးတကြီးလောက်ရမယ်ကိစ္စလို့မြင်ပါတယ်ဆရာဟုတ်ကဲ့ဟိုကိုတက်ပြောလိုက်တဲ့အချိန်မှာကျွန်တော်ကဘာသွားတတိယလဲဆိုတော့ဒီပမာပါချုပ်ဆရာတော်ဖျားကြီးကဒုက္ခကိုရှင်းပြတယ်เนาะဒုက္ခဆိုတာဒုနဲ့ခါပေါင်းတာလားเนาะအတိတ်ဘယ်ကတော့ ငါထင်းအောင်နေတာမရှိဘူးမရှိတဲ့အတွက်ကြောင့်စိတ်ဆင်းရဲခြင်းဖြစ်တာเนาะဘာလို့အနေအဆအသဘောဖြစ်နေတဲ့ကြောင့်ပြောင်းပြောင်းပြောင်းပြောင်းပြောင်းနေတယ်ဒါပေမဲ့စိတ်ရဲ့သဘောကမိမိရဲ့အယူအဆမိမိဆွဲနေတဲ့အတိုင်းမှာကတ်နေတဲ့အခါကျတော့เนาะအပြင်းပြောင်းသွားတဲ့ဒီကကိုယ်စိတ်ကကတ်နေတယ်เนาะဒီထင်းအောင်မှုကြီးထဲမှာသူကစည်ရဲ့ခြင်းကြီးဆိုတာဖြစ်နေတဲ့ဒုက္ခဖြစ်နေအဲ့တော့ခေ
ီတဲကစောစောအင်ဒိုနီးရှားတို့ထိုင်းတို့နော်နိုင်ငံတွေကိုတိချောက်ကြတဲ့အခါမှာဘယ်လောက်ထိအရေးကြီ
းဆရာရဲ့ဟိုဟာဘာလဲတရားရဂိုင်းလုံးတော့အရေးကြီးတယ်လို့တောင်ပြောရမယ်ဘာလို့တော့ဆိုတော့သူတို့ဆွဲပြီဆိုလို့ရှိရင်ကသူတို့ဆွဲပြီဆိုလို့ရှိရင်ဆွဲတာလဲဆရာအကြောင်းမျိုးမျိုးနဲ့ဆွဲနိုင်တယ်နော်ဆရာအဲ့တော့နောက်မှာရှိတဲ့စီးပွားရေးအကြောင်းတွေလည်းအကြောင်းလည်းဆွဲနိုင်တယ်ရှိနိုင်တယ်တခါနိုင်ငံရေးအကြောင်းအရာဆွဲနိုင်တာလည်းရှိတယ်ဘာဆိုတော့တခြားနိုင်ငံရေး ideology မရှိတော့ဒါပဲကင်ထားတယ်ဆိုတာလည်းဖြစ်နိုင်တယ်အဲ့တော့သူတို့ဆွဲပြီဆိုတဲ့အခါကျတော့ဒီတကယ်ကြတော့ဆရာဟိုအောက်ခြေမှာအေးအေးချမ်းချမ်းနေတဲ့လူတွေအများစုကဒါတော့မဆွဲဘူးဆရာဘာလို့လဲဆိုတော့ဟိုသူတို့မှာကပုံမှန်ခုနကပြောတဲ့ရှေ့ခုနေနောက်ခုနေတောင်ခုနေမြောက်ခုနေဆိုတဲ့ဂူလူဆက်ဆံမှုကရှိနေတဲ့အခါကျတော့သူတို့အဖို့ကအဲ့လောက်အဲတခါတလေမှာအဲ့လောက်အရေးကြီးတယ်ပါလေကြီးတယ်လက်တွေ့ဘဝမှာ
ဟုတ်တယ်ဟိုကျွန်တော်တို့ဒီဘာသာရေးတို့ဗုဒ္ဓဘာသာပြောနေတဲ့လူတွေကအစွဲတွေပုံကြည့်နေကြပြီးတော့เนาะဥပဒါနဲ့တော့တကယ်တော့ဗုဒ္ဓဘာသာကမဟုတ်ဘူးမင်းစိတ်ထဲမှာဆွဲနေတာယူဖြည့်လွတ်ပြစ်လိုက်เนาะအနတ္တသူ့သဘောလေးအတိုင်းတူသွားနေပြီကိုမပိုင်เนาะအဲ့တော့ခုနပညာဆိုတဲ့သဘောဟာလေအနတ္တကိုလေ့လာတာသူ့သဘောသူဆောင်နေတဲ့ဥပရိသတွေကဘာတွေလဲဆိုတာကိုသိပ္ပပညာအားလေ့လာတာเนาะဆရာတို့တော့လူမှုဖြစ်ပေါ်တိုးတက်မှုတွေဟာသူ့သဘောသူဘယ်လိုဆောင်နေလဲဆိုတာလေ့လာเนาะအဲ့ဒီတော့ပြဿနာကခုနဆွဲနေအဆွဲနဲ့ဖြစ်နေတာတွေကိုလေဒီအမျိုးဘာသာဗုဒ္ဓဘာသာကိုပြောနေတဲ့လူတွေကမမြင်နိုင်ဘူးဖြစ်ပြီးတော့နော်ခုနပြောနေတဲ့အကျန်းဖက်တဲ့နော်တိရအားကိုးတဲ့အစ်စ်တွေကိုရောက်ရောက်နေတာလေဒါကပြဿနာတစ်ခုဖြစ်နိုင်တယ်ဆိုတော့နော်ဆိုတော့နောက်ဆုံးမင်းခွန်းပါဆရာရေ
ဟုတ်ကဲ့ပြော
ကျွန်တော်တို့မြန်မာနိုင်ငံကိုပြန်လဲပြီးတော့အတူတကွတိဆောက်မယ်ဆိုရင်ဘယ်အချက်အတူတကွတိဆောက်မယ်ဆိုတာအကနိုင်ငံရေးနည်းနည်းဆန်တယ်ကျွန်တော်တို့ကတခါဘာသာရေးຫນွယ်တဲ့စကလုံးနဲ့ပြတ်ပြောအတူတကွပြည့်ညက်ကြမယ်ဆိုရင်เนาะခုနဆရာရဲ့အတ္တဘာဝတွေကိုပါထည့်သွင်းစဉ်းစားပြီးဘယ်ချက်ကအဓိကကြမယ်လို့ဆရာထင်တယ
်ကျွန်တော်အဓိကကြတယ်လို့ထင်တဲ့အချက်ကတော့ဆရာဒီအတ္တဘာဝလို့ခေါ်တဲ့ identity ဆရာဒါဗမဲတဲ့သဘောဆင်ခဲဖြစ်တဲ့သဘောတခါတလေလဲခုနဆရာပြောတဲ့ဆရာဒီအနတ္တသဘောသူသဘောသူဆောင်ဖြစ်တယ်ဆိုတော့social science မှာကျွန်တော်တို့ပြောတာ contingency လို့ပြောတာပေါ့နော်ဆရာအဲ့တော့ဘယ်ဟာနဲ့ဘယ်ဟာနဲ့ထပ်မိဘယ်ဟာနဲ့ဘယ်ဟာနဲ့တိုက်မိပြီးတော့ဟိုဘက်ဘာဖြစ်သွားမလဲဆိုတာတခါလေကျတော့မှတ်မရဘူးဆရာအဲ့တော့ကျွန်တော်တို့ကဒီဟာကိုဒီအတ္တဘာဝ identity စီကိုအတင်းဖတ်မထားဘဲနဲ့ကျွန်တော်တို့ကပြောင်းလွယ်ပြင်လွယ်ရွေ့လယ်ရှားလွယ်ဆိုတဲ့ဟာကိုခေါင်းဆောင်တွေနှလုံးသွင်းမှုလိုတယ်ကြာအဲ့လိုဆိုတဲ့အခါကြတော့မှပဲအဲ့ဒီအခါမှလည်းပဲအဲ့ဒီအခါမှလည်းပဲအဲ့လိုနှလုံးသွင်းပြီးတဲ့နောက်လည်းပြီးကြအောင်မယ်ကြာအဲ့တော့ဒါပေမဲ့လို့အခြေခံအားဖြင့်ခေါင်းဆောင်တွေအနေနဲ့ဒီ ဘာမှဆိုတဲ့အမရိရှမ်းဆိုတဲ့အမရိလိုက်မရှာကြပါစေနဲ့လိုက်ရှာတာရက်ကြပါစေလို့ကျွန်တော်တို့ဆူတောင်းလိုက်ကြအဲ့ဒါမှပဲအဲ့ဒါမှပဲစကားပြောရတာပြည်လဲမယ်ဘာလို့ဆိုတော့ဒီဟာတွေအကုန်လုံးကတမိုင်းကြောင်းအရာဟိုဒီတမိုင်းကြောင်းအရာဘာမနိုင်ခြင်းရှင်ကလည်းဖြစ်ခဲ့တဲ့အခါကျတော့အဲ့ဒါတွေကြောင့်မလို့အကုန်လုံးတုံ့ပြန်တဲ့ဟာတွေကပြင်းပြင်းထန်ထန်နေဖြစ်ကုန်ကြတဲ့အခါက lo ne bu le ho nangan yi a phin le ma phin nai lu yi a phin le ma phin nai a lo ai ha go khona jano sia me gun go pyan kaw wa lo shin no ai ha ri ye amri go ma sha ja be ne da ri ye nei sa tabo
bon tu ni de che po ma
chein ga bon tu ni ja okay sia okay sia okay sia bon tat nai na mya po no a long tat tu ni ya me lo da ma phin nai go sia 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 jano wa jano ho no sia ho ho jano ro ho
ပြည့်ရက်နဲ့ပဲမှာတောင်းပါပဲလေအဲ့တော့အဲ့ဒီဟာတဲ့မှာပျော်လို့ဆိုလို့အထူးထူးလှုပ်လို့ရတဲ့ဟာကိုရှာဖို့လုံမယ်လို့ကျွန်တော်တို့ပြောကြပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုထေး။ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ခင်ဗျ။ကိုထေးဆွေးနွေးသွားသလိုပဲเนาะ 2023年3月28日。ဆိုတော့ဟိုနာစောစောကကိုထပ်ဆွေးနွေးသွားခဲ့တယ်လို့ပဲအင်ဒိုနီးရှားနိုင်ငံဟာเนาะပြည့်ညတ်တွေကိုအတူတိဆောက်ရမှာအစွဲတွေကိုခွာပြီးတော့တိဆောက်သွားနိုင်တဲ့နိုင်ငံတိုင်းငံဖြစ်တဲ့အတိုင်းမြန်မာနိုင်ငံကအင်ဒိုနီးရှားနိုင်ငံကနေเนาะလေလာတည်ယူပြီးပြောင်းလဲနိုင်ပါစေလို့အဆုတောင်းရင်းနဲ့ဒီအပကျွန်တော်တို့ရဲ့ဆွေးနွေးကလေးကိုဒီကုန်းချုပ်ချင်ပါတယ်အခုဆွေးနွေးသွားခဲ့သူက Padahal ini nengah ini ko putera di labi parigupa ibu cuci ane deh ko temen lu ini cipale. Jisun ya ini malah ko temen lu.
Jadi wah siapa ya?
Okay, jangan temang dama.
Dagaro udemang dan basen tembiare demokrasi lu kuyene kebjang kba sisingu cishu nato da singe ara cipale. VOA at Ningon in Malapet than when season ago seller told anybody. A good seller be raw. The bad drain two jar and Mima the Renego Susie Timpia Pibaume. The Mara Uimian go second cigar, Tangu Tango, Shrip Yang like Bare. Dilaco, Gagwe, Dilaco, Galo, Seaway Copy and Yigabwe, Jimbabo, see Sandy Topia Melo. Anna then second cigar, Josu Bare. Leshi Paytare, Nangan good Lama Topi, the young old January Lama, Pian Puente Melo, Jenya Bare.
ဒီလိုတပတ်အတွင်းသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့ပြောပြပေးမှာပါခင်ဗျာ။သမရဝင်းမြင့်ကိုစစ်ကောင်စီကနေပြည်တော်မှာအခြေချုပ်ပုံစံနဲ့ထားရှိရာကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုရွှေ့ပြောင်းလိုက်တယ်လို့တရားရုံးနဲ့နေဆက်သူတွေကပြောပါတယ်။သမရဝင်းမြင့်ကိုထားဖို့တောင်ငူထောင်ထဲမှာတည်ထက်အဆောက်အဦတစ်ခုပြင်ဆင်တည်ဆောက်ထားတယ်လို့လည်းပြောပါတယ်။ သမရဦးဝင်းမြင့်ကိုထောင်ပြောင်းရွှေ့မှုဟုံမဟုတ်တရားဖို့စစ်ကောင်စီတရင်ထုတ်ပြန်ရေးအဖွဲ့အစည်းဆက်တွဲမေးမြန်းထားပေမဲ့ကြတာပရင်းနှစ်အထိအဆက်အသွယ်မရခဲ့ပါဘူး။အချင်းဦးစီးဖက်ကလည်းဖြေဆိုဖို့ညင်ဆန်ပြီးလုံခြုံရေးအရာပြောဆိုခွင့်မရှိကြောင်းပြောပါတယ်။ရှင်းနေကြီးဦးကြီးမြင့်ကတော့အခုလိုဆောင်ရွက်တာဟာဥပဒေကြောင့်နဲ့စာရင်လက်စားချေလို့တဲ့သဘောနဲ့ဆောင်ရွက်တာလို့သုံးသပ်ပ
ချမှတ်ချပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့အထိနေပြည်တော်အကျဉ်းဆောင်တွင်မှပဲထားရှိထားတယ်လို့တရားရုံးနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပါတယ်
။ဇန်နဝါရီလကုန်ပိုင်းမှာစစ်ကောင်စီကကာကွယ်ရေးနဲ့လုံခြုံရေးစည်းဝေးခေါ်ယူသွားဖို့ရှိနေပြီးအဲ့ဒီစည်းဝေးပြီးရင်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်တွေထုတ်ပြန်မယ်လို့စစ်ကောင်စီပြောခွင့်ရသူကပြောပါတယ်။ဒါမဲ့ဖေဖော်ဝါရီ1ရက်နေ့မှာစစ်ကောင်စီအာဏာသိမ်းယူတာနှစ်နှစ်ပြည့်တော်မှာဖြစ်ပါတယ်။နိုင်ငံတော်အာဏာကိုစစ်တပ်ကသိမ်းယူခဲ့တဲ့နှစ်နှစ်အပြည့်မှာပဲစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကသူတာဝန်ထမ်းဆောင်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းကာလုံစည်းဝေးမှာပြောကြားဖို့ရှိနေပါတယ်။အဲ့ဒီတင်ပြချက်တွေပေါ်အခြေခံပြီးတိုင်းပြည်အနာဂတ်ကိုပေါ်ဆောင်သွားမှာဖြစ်တယ်လို့စစ်ကောင်စီဘက်ကပြောပါတယ်။2023ခုနှစ်ဩဂုတ်လထဲမှာထွေထွေရွေးကောက်ပွဲကိုဥပဒေနဲ့အညီပြန်လည်ကျင်းပပေးမယ်ဆိုပြီးစစ်ကောင်စီကကတိပေးထားဥပါတယ်။လက်ရှိမှာနိုင်ငံအနှံပြားတိုက်ပွဲတွေဖြစ်နေတာကြောင့်ရွေးကောက်ပွဲကျင်းပမယ့်အခြေအနေဘာမှရှင်းရှင်းလင်းလင်းမပြောသေးပါဘူး။ 2008ဖွဲ့စည်းပုံပြဋ္ဌာန်းချက်ထဲမှာတော့ရေးပေါ်ကာလပြဋ္ဌာန်းချက်တစ်နှစ်သတ်မှတ်ပြီးရင်တကြိမ်ကို6လနဲ့2ကြိမ်အထိတက်တန်းတိုးနိုင်တယ်လို့ဖော်ပြထားတဲ့အတွက်အခုဇန်နဝါရီ30ရက်ဆိုရင်တက်တန်းကုန်ပြီဖြစ်ပါတယ်
။တိုင်းရင်းသားဒေသတွေကိုမြန်မာစစ်ကောင်စီကလေကြောင်းတိုက်ခိုက်ရမှာမြန်မာအင်ဂျင်နိုင်ငံတွေအနေနဲ့သူတို့ရဲ့လေပိုင်နက်ကိုအသုံးပြုခွင့်မပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကပန်ကြားတောင်းဆိုလိုက်ပါတယ်။ဇန်နဝါရီလ10ရက်နဲ့17ရက်နေ့တို့ကချင်းအမျိုးသားတပ်ဦး CNF ပို့ဌာနချုပ်ကိုစစ်ကောင်စီကလေကြောင်းကတက်ခတ်ရမှာအင်းနေချင်းအိန္ဒိယနိုင်ငံလေပိုင်းနဲ့ကိုကျူးကျော်အသုံးချခဲ့တယ်လို့ NUG ရဲ့ဇန်နဝါရီလ19ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာစစ်ကောင်စီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းလေပိုင်းနဲ့တွေ့တဲ့ဝင်ရောက်ပြီးနေဆက်ကမြန်မာတိုင်းရင်းသားဒေသတွေကိုလေကြောင်းတက်ခတ်မှုတွေလုပ်ခဲ့ဖူးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့လေကြောင်းပိုင်းနဲ့ထဲမြန်မာချက်လေရင်တွေဝင်ရောက်လာတဲ့အပေါ်ပြင်းပြင်းထန်ထန်ကောက်ကွက်ခဲ့ပါတယ်။အရတားရရှိရာစီတိုက်ခိုက်ချင်းကိုဆန့်ကျင်ရှုံချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ်2669အရဒီလိုအကြမ်းဖက်မှုတွေကိုတားဆီးဟနာဖို့လိုအပ်တယ်လို့ NUG ကထောက်ပြထားပါတယ်
။မြန်မာစစ်တပ်အတွက်စစ်လက်နက်ဒါမှမဟုတ်စစ်ဘက်ဆိုင်ရာအတွက်အသုံးပြုနိုင်မယ့်အရာတွေကိုလွှဲပြောင်းပေးရတာမျိုးစင်ဝူနိုင်ငံကဖွင့်ပြထားတာမရှိကြောင်းစင်ဝူနိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေမှာအသုံးပြုတဲ့စစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေထုတ်လုပ်ရမှာစင်ကူနိုင်ငံပါဝင်နိုင်ငံပေါင်း73နိုင်ငံထက်မနည်းကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ SACM ခေါ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကဇန်နဝါရီ16ရက်နေ့မှာအစည်းအဝေးခန်းစားတစ်ဆောင်ထုတ်ပြန်ခဲ့တာကိုစင်ကူနိုင်ငံရဲ့ဝန်ကြီးဌာနကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ
်2023ခုနှစ်အတွက်အာဆီယံအဖွဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံမှာနိုင်ငံတကာပိတ်ဆို့အရေးယူမှုတွေအကြမ်းဖက်ပဋိပက္ခတွေပြင်းထန်နေတာကြောင့်စီးပွားရေးထိုးကျလာနေတဲ့အတွက်စစ်တပ်ကနောက်ဆုတ်ပေးပြီးတော့တိုင်းပြည်ကိုအရေးအချင်းရှိတဲ့ခေါင်းဆောင်တွေဥဆောင်ခွင့်ပေးဖို့တိုက်တွန်းပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကမ္ဘာစီးပွားရေးညှိနှိုင်းခါမှာဘိုးချုပ်ကြီးဟောင်းတဦးလည်းဖြစ်တဲ့ဝန်ကြီးလိုဟတ်ပန်ဂျေရန်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားရမှာဇန်နဝါရီလ18ရက်နေ့ကအဒီလိုထည့်သွင်းပြောကြားခဲ့တာပါ။အစိုးရရဲ့ကဏ္ဍအလုံးကိုစစ်တပ်ကချုပ်ကွင်ထားတာကိုလက်လို့ပြီးတော့အပြောင်းလဲလုပ်ခဲ့တဲ့လွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကအင်ဒိုနီးရှားနိုင်ငံရဲ့ဥပမာကိုမြန်မာစစ်ကောင်းဆောင်တွေအနေနဲ့အတူယူတင်တယ်လို့လည်းသူကပြောဆိုခဲ့ကြောင်း Bloomberg သတင်းမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံကလက်မှတ်လျှောက်ထားမှုအလုံးပိတ်ပင်ထားတာကိုဇန်နဝါရီလကောင်မှပြန်လည်ခွင့်ပြုပေးနိုင်ဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကနိုင်ငံကလက်မှတ်အစ်စ်လုပ်တာတက်တန်းတိုးတာနိုင်ငံသားမှလှုပ်လှုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်စာအုပ်လျှောက်ဖို့ online ကနေရက်ချင်းယူတာကအစအားလုံးကိုစစ်ကောင်စီဘက်ကပိတ်ပင်ထားခဲ့တာကနေဇန်နဝါရီလကုန်ပိုင်းမှာတော့လျှောက်ထားမှုလုပ်ငန်းစဉ်အစ်စ်တခုကိုစစ်ကောင်စီဘက်ကချပြသွားဖို့ရှိနေတယ်လို့စစ်ကောင်စီကပြောသွားတာဖြစ်ပါတယ်။ပြင်ဆင်ထားမှုတွေကိုချပြပြီးမှလျှောက်ထားမှုလုပ်ငန်းတွေပြန်လည်လဲပတ်လာနိုင်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်။ပြည်ထောင်ဝန်ကြီးဌာနဘက်ကတော့နိုင်ငံကူးလက်မှတ်ပြုလုပ်ပေးမဲ့လုပ်ငန်းစဉ်ပြန်ဆမဲ့ရက်အတိအကျကိုကြေညာထားတာမရှိသေးပါဘူး။နိုင်ငံကူးလက်မှတ်လျှောက်ဖို့ကိုယ်တိုင်ရုံးမှတန်းစီတဲ့စနစ်ကနေအွန်လိုင်းဘွတ်ကင်စနစ်ကိုပြီးခဲ့တဲ့2022မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးရေးရုံးကပြောင်းလဲခဲ့ပါတယ်2022ခုနှစ်ဒီဇင်ဘာအစပိုင်းမှာတော့နိုင်ငံကူးလက်မှတ်လျှောက်ထားမှုအားလုံးကိုယာယီရပ်ဆန့်လိုက်ပြီးနောက်ဒီကြားထဲမှာအထူးအစီအစဉ်အနေနဲ့ Green Channel ကနေ MOU လုပ်သားတွေအပါအဝင်ဗုဒ္ဓဂါယဖျားဘူးသွားမဲ့သူတွေအတွက်နိုင်ငံကူးလက်မှတ်လျှောက်ထားတာကိုဆက်ပြီးခွင့်ပြုခဲ့ပေမဲ့ဇန်နဝါရီ18ရက်နေ့မှာတော့အဲ့ဒါတွေကိုပိတ်ပင်လိုက်တယ်လို့မြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့တပတ်အတွင်းမြန်မာသတင်းတွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ပြပေးပါအောင်မယ်။မြန်မာတော်ဘတ်သီးတွေအတွက်ပြည်ပဈေးကွက်ရှိပေမဲ့အစိုးရနှိမ့်ချသတ်မှတ်တဲ့ငွေလဲနှုန်းကြောင့်တင်ပို့ရောင်းချရမှာအခက်အခဲဖြစ်နေပါတယ်။ပြီးခဲ့တဲ့တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျဘာတွေဖြစ်ခဲ့ပါသလဲလေယာစီးပွားသတင်းများကိုစူးစိပြီး Farmer Time Media ကတင်ဆက်ပေးချပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိတ်ပျော်ရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့တူကျမနန်းလောင်လျံကတင်ဆက်ပေးသွားပါမယ်ရှင်
ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြန်မာထောပတ်သီးတွေကိုပြည်ပနိုင်ငံတွေကဝဲကျင်နေဆိုတဲ့ကမ်းလှမ်းမှုတွေရှိနေပေမဲ့ထောပတ်သီးတင်ပို့မှုကတွက်ချစ်သိမ့်မကိုက်တဲ့အနေအထားမှာရှိနေပါတယ်မြန်မာထောပတ်သီးတွေကိုဒူဘိုင်းစီးကွက်အပါဝင်ပြည်ပနိုင်ငံတချို့ကဝဲကျင်နေလို့ကမ်းလှမ်းတာဖြစ်ပေမဲ့တွက်ချစ်မကိုက်လို့မတင်ပို့နိုင်သေးဘူးလို့မြန်မာနိုင်ငံထောပတ်သီးတင်ပို့ရောင်းချသူများအသင်းကပြောပါတယ် အခုနှစ်ထောပတ်တီယာဒီမှာဒူဘိုင်းနိုင်ငံကတပတ်ကိုကွန်တိန်နာ၄လုံးကန်ဝယ်ယူသွားဖို့ကန့်လန့်ထားပြီးစပိန်နိုင်ငံနဲ့တခြားနိုင်ငံတချို့ကလည်းဝယ်ကျင်တယ်လို့ကန့်လန့်ထားကြပါတယ်။လက်ရှိမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာကိုကျပ်2800ဝန်းကျင်ပေါင်စည်းရှိနေပေမဲ့ထောပတ်တီပြင်ပတင်ပို့မှုကနေရရှိလာတဲ့ဒေါ်လာတွေကိုဗဟိုဘဏ်ကအစိုးရသတ်မှတ်ထားတဲ့ဒေါ်လာ 2100 ကျပ်တဲ့ပဲတွက်ပြီးမြန်မာငွေနဲ့ပြတ်ထုတ်ပေးတဲ့စနစ်ကြောင့်တွက်ချစ်မကိုက်တာဖြစ်တယ်လို့မြန်မာနိုင်ငံထောပတ်တီတင်ပို့ရောင်းချသူများအသင်းအတွင်းရေးမှူးဦးကျော်စိုးမင်းကပြောပါရယ်။ဒါအပြင်ပြည်ပတင်ပို့မှုကုန်စည်တန်ဖိုးကိုတင်ပို့နိုင်ငံရောက်မှပဲငွေအကြေးပေးချေမှာဖြစ်တာကြောင့်အခက်အခဲပိုပြီးတော့ဖြစ်နေတာပါ။လက်ရှိမှာတော့မြန်မာနိုင်ငံကနေထောပတ်တီ1ကီလိုဂရမ်ကိုအမေရိကန်ဒေါ်လာ 3.8 ဒေါ်လာဈေးနှုန်းနဲ့မလေးရှားနဲ့ထိုင်းနိုင်ငံတွေကိုတင်ပို့နေတယ်လို့ထောပတ်တီစိုက်ပျိုးတောင်သူတွေနဲ့ဖွဲ့စည်းထားတဲ့ရှန်အာဘိုဂါဒိုကုမ္ပဏီကထုတ်ပြန်ထားပါရယ်။
ပြပဖေခွက်ကဝယ်လိုအပ်ရှိတဲ့နှမ်းမဲလုံးတွေကိုရေရှည်သီးနှံပင်ကြားဈာညက်စိုက်ပျိုးမှုတွေစတင်လှုပ်ဆောင်နေပါတယ်။နှမ်းမဲလုံးပင်တွေကိုနှစ်ရှည်သီးနှံပင်ဖြစ်တဲ့ထောပတ်ပင်တွေအကြမှာဈာညက်စိုက်ပျိုးနေရလို့ထောပတ်ချံပိုက်ရှင်တွေကပြောတာပါ။နှမ်းမဲလုံးပင်ဟာအပူအေးလွန်ခဲ့တဲ့ရာသီဥတုမျိုးမှာစိုက်ပျိုးအောင်မြင်မှုနည်းပါးပြီးရှမ်းပြည်နယ်တောင်ပိုင်း၊ရွာငံဒေသနဲ့ပင်တယဒေသတစ်ဝိုက်မှာရာသီအလိုက်ဖြစ်တွန်းလင်းရှိပါတယ်။နှမ်းမဲလုံးပင်အစီအနဲ့အရွက်ကိုကိုရီးယားနိုင်ငံကအဓိကဝယ်ယူပြီးဈေးကွက်ဝယ်လိုအပ်ရှိလာတဲ့အတွက်2022ခုနှစ်ဒီဇင်ဘာကနေစပြီးတော့စနစ်တကျစိုက်ပျိုးလာတာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မှာနှမ်းမဲလုံး 18A ကစိုက်ပျိုးထားတဲ့တောင်သူဒေါ်ညုံမြင့်ကပြောပါတယ်။လက်ရှိပြည်တွင်းဈေးကွက်မှာနှမ်းမဲလုံးအစီတစ်ပိတ်သားကို12,000ကျပ်ကနေ13,000ကျပ်ဝန်းကျင်ရှိနေပြီးနှမ်းမဲလုံးပင်အရွက်100ဂရမ်ကို2,000ကျပ်ဝန်းကျင်ဈေးရရှိနေပါတယ်။
မြန်မာနိုင်ငံမှာလေယာစိုက်ပျိုးရေးလုပ်ကိုင်သူတွေအနေနဲ့သွင်းအားစုနဲ့73စီဈေးနှုန်းမြင့်တက်မှုကြောင့်အခက်ကြုံနေကြရပါတယ်။ဓာတ်မြေဩဇာပို့တက်စီ၊မှုတက်စီ၊ပေါင်းတက်စီအစရှိတဲ့သွင်းအားစုစရိတ်တွေနဲ့73စီဈေးနှုန်းတွေမြင့်တက်နေတာဖြစ်တယ်လို့တောင်သူတွေကပြောနေတာပါ
။ဒီလိုက8,000တန်လေး6,000တန်လေးအခုချိန်မှာဆိုရင်ဘာပဲမြင်1,000ခွဲပတ်ချာနဲ့1,000ခွဲ2,000ခွဲနေပေးရတယ်။ပို့စီဆိုလို့ရှိရင်အရင်တော့ကပို့စီပေါ့1,000 10,000အရင်တော့ဆို1,000ခွဲရှိရကြအခုချိန်မှာ3,000ခွဲ4,000အဲ့လိုပေါ့အဆမတန်ဈေးတွေကတက်နေတဲ့ခါကျတော့တို့စိုက်တို့လည်းယူပေါ့ဟာငါတို့ဟိုတစ်ချိန်တိုင်းရင်ဒီလိုကုန်တာဖြစ်တယ်ကျွန်တော်တို့ကအဲ့အဲ့လိုလေးတွေကအဓိကအခက်အခဲရကျွန်တော်ရမ်းတော့လေဟိုဘာလို့ကျွန်တော်တို့ဒါတော့တနေဟိုအကုန်လုံးရှိနေကြတာဆိုတော့လေနိုင်ငံလုံးအနေနဲ့ဒီဟိုဈေးတွေအဆသာရရအကုန်ဈေးကြီးနေတော့လေဒါတော့ဟိုလိုရင်တော့ဟိုအကုန်လုံးပေါ့ဗျာဒါပေမဲ့ခက်ခဲတာတော့ခက်ခဲတာပဲ
နေ့ရှိသည်နဲ့စိုက်ပျိုးချန်နေတွင်နဲ့မိုးရသည်မှာမိုးရေကိုအမိပြုတ်နိုင်ပေမဲ့မိုးခေါင်တဲ့ကာလတွေနဲ့နှွေရသည်စောင်းရသည်တို့မှာစိုက်ပျိုးရေသွင်းရတဲ့စရိတ်ကအဓိကကုန်ကြနေတာဖြစ်ပါတယ
်။အခုဆိုရင်ကျွန်တော်ကဒါဆွမ်းလာပိုင်းလောက်ထဲမှာဟိုအသီးတွေရှိသေးတယ်။နောက်ပွင့်မဲ့အပွင့်ကြီးတော့ကောဆိုတော့ရေပေးရရေပေးရတာကြတော့အရင်ကတော့ဒီနေဟိုပါပေါ့ဒီနေတိုင်းဟိုတခါလာမှုလို့ရှိရင်ဘာပဲနေနေ1,300-3,000ဟိုရှိရတာဟိုအတလီတာဟိုတော့မှပဲမဆောင်ကျွန်တော်ကသာတောင်ပေါ်ရီလာဖြစ်နေတဲ့ဒီရန်ကုန်လုံးပေါင်းနဲ့မတူတဲ့အချက်ကဟိုပို့ပြီးတော့ဈေးများတယ်ကျွန်တော်တို့ဒီမှာကြတော့လေဈေးများတယ်ဆိုတာဒီဈေးဆိုလို့ရှိရင်လည်းအဲ့လိုပေါ့တတိတာကိုကျွန်တော်တို့ကဈေးကိုအခုဆိုရင်1,200-3,000လောက်ရှိတယ်ဒါကလည်းဆိုရင်တောင်ပေါ်မှာဆိုကျွန်တော်တို့ဒီချိန်သေးရင်ကျွန်တော်တို့အနည်းဆုံးကုန်တဲ့ခါလန်ကဈေးတစ်ရက်ကိုပေးလို့ရှိရင်တစ်ကွင်းလုံးပြီးတာမဟုတ်ပေမဲ့တစ်ရက်ကိုပေးရင်အနည်းဆုံးကျွန်တော်3ခါလန်နဲ့4ခါလန်များကုန်တယ်အဲ့လိုလေးပေါ့နော်အဲ့မှာကျွန်တော်တစ်လောက်ကိုကျွန်တော်တို့ကဈေးရလဲကျွန်တော်တို့အပြီးပွင့်ဖြစ်နေတဲ့ခါကျတော့ချက်ပြီးလို့မရတဲ့ခါတလောက်တော့30နောက်ပြေးရတာပေါ့နော
်နှစ်ရှည်သီးပင်စိုက်ပျိုးသူတွေအနေနဲ့အပင်ပြုစုစောင့်ရှောက်မှုလုပ်ငန်းတွေကိုနှစ်စဉ်ပုံမှန်လှုပ်ဆောင်ပေးရတာဖြစ်ပါတယ
်အခုဆက်ပြီးဇန်နဝါရီလ10ရက်နေ့ကနေ19ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနည်းမြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြချင်ပါတယ်ဇန်နဝါရီလပထမပတ်ထိစံဈေးတွေညှိနှီးခဲ့ရမှာတစ်ပတ်အတွင်းဈေးတွေမြင့်တက်လာခဲ့ပါတယ်ပြပတင်မမှုတွေဝယ်ယူမှုတွေရှိနေပြီးပြည်တွင်းမှာလည်းဝယ်လိုအပ်ကောင်းနေလို့ဈေးတွေမြင့်တက်လာတာဖြစ်ပါတယ်။နေဈေးကွက်ဒီမှာတော့ဆန်တွေနည်းလာပြီးဖြစ်တယ်လို့ပေါင်းတဲ့ဘက်ကဆန်ကုန်တဲ့တူကဆိုပါတယ်။ရန်ကုန်ဝါဒန်ဈေးကွက်မှာရွှေဘိုပေါ်ဆန်းဆန်ကတော့အစ်စ်တိတ်ကို9,000ကနေ10,000ပေါက်ဈေးရှိနေပြီးတိတ်ကို10,000ကျပ်ဈေးမြင့်တက်လာပါတယ်။ပေါ်ဆန်းဆန်မြို့နယ်စုံတို့ကတအိတ်ကိုအနိုင်ဆုံးဈေး 9,900 ကနေ 6,500 ကျားပေါက်ဈေးရှိနေပြီးတအိတ်ကိုအမြင့်ဆုံး 9,000 ထိဈေးမြင့်တက်လာခဲ့ပါတယ်။အမထဆန်နဲ့25မတ်တန်ဆန်တို့ကတအိတ်ကို 4,250 ကနေ 4,400 ပေါက်ဈေးရှိနေပြီးတအိတ်ကို 1,000 ကျပ်ဈေးမြင့်တက်လာခဲ့ပါတယ်။ဆန်အဟောင်းတွေကလည်းလက်ကျန်နေနေလို့တအိတ်ကို 6,000 ထိဈေးမြင့်တက်လာပါတယ်။
ကလဘဲကတော့ဈေးကွက်ထဲအစ်စ်တွေဝင်လာပြီးလက်ကျန်မရှိတဲ့အဟောင်းပဲတွေကတော့ဈေးတွေကျဆင်းလာပါတယ်။လာမယ့်ဖေဖော်ဝါရီလအတွင်းနယ်စုံကတွေအဝင်ရှိလာတော့မှဖြစ်လို့ပဲဈေးကလှုပ်ခတ်နိုင်တယ်လို့ကုန်သည်တွေကဆိုပါတယ်။မန္တလေးဈေးကွက်မှာကလဘဲ V2 ကအဟောင်းတစ်အိတ်ကို3,900ပေါက်ဈေးရှိနေပြီးတစ်အိတ်ကို8,000ကျပ်ဈေးကျဆင်းသွားပါတယ်။ကလဘဲထိုင်ဝမ်ကတော့တအိတ်ကို36,800ကနေ36,900ပေါက်ဈေးရှိနေပြီးတအိတ်ကို9,000ကျပ်ဈေးကျဆင်းသွားပါတယ်။ကလဘဲ929ကတော့တအိတ်ကို38,100ပေါက်ဈေးရှိနေပြီးတအိတ်ကို12,000ကျပ်ဈေးကျဆင်းသွားပါတယ်။အစ်စ်ဝင်လာတဲ့ကလဘဲဈေးတွေနဲ့အဟောင်းဈေးတွေကတော့တအိတ်ကို9,000လောက်သာကွာဟမှုရှိပါတယ်။ပြောင်းဆန်ကတော့တရုတ်နဲ့ထိုင်းနယ်စပ်ကုန်သွယ်စခန်းတွေပြန်လည်ဖွင့်လှစ်ပြီးနောက်မှာတော့ဈေးတွေပြန်မြင့်တက်လာခဲ့ပါတယ်။တရုတ်တင်မမှုကလည်းရှိသလိုထိုင်းတင်မမှုကလည်းရှိနေတယ်လို့သိရပါတယ်။ရန်ကုန်ဈေးကွက်မှာပြောင်းဆန်ကတော့တပိတ်သားကို1190ကနေ1210ကျားပေါက်ဈေးရှိနေပြီးတပိတ်သားကို50ကျပ်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာတော့ CP ပြောင်းကတအိတ်ကို6200ပေါက်ဈေးရှိနေပြီးတအိတ်ကို2500ကျပ်ဈေးမြင့်တက်လာပါတယ်။အထွက်တိုးပြောင်းနေကလည်းတအိတ်ကို6600ကနေ6900ပေါက်ဈေးရှိနေပြီးတအိတ်ကို2000ကျပ်ဈေးမြင့်တက်လာပါတယ်။ပြောင်းဈေးကတော့ထပ်ပြီးတက်နိုင်အောင်မယ်လို့မြန်မာနိုင်ငံပြောင်းအသင်းကတာဝန်ရှိသူတဦးကဆိုပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်
။ဒါကတော့ Farmer Times Media ကတင်ဆက်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြအောင်မှာဖြစ်ပါတယ်ခင်ဗျာ
။ Ukraine ကို Leopard Tank တွေပေးဖို့အတွက် Germany ကမဆုံးဖြတ်နိုင်မဲဖြစ်နေတာအတွက် Europa ဒေသတာဝန်ရှိသူတွေကဝန်းဝန်းဝေဖန်နေကြပါတယ်။Latvia နိုင်ငံခြားရေးဝန်ကြီးက Lithuania နဲ့ Estonia နိုင်ငံခြားရေးဝန်ကြီးနဲ့အတူသူ့အနေနဲ့ Ukraine ကိုခုပဲဒီတင့်ကားတွေပေးဖို့ Germany ကိုတောင်းဆိုကြောင်းပြောပါတယ်။ဒီလိုပေးရတဲ့ဟာ Ukraine ကိုရန်လုံနေတဲ့ Russia လို့ရတဲ့ရက်ဆိုင်ဖို့ Ukraine တက်အထောက်ကူပေးမယ်ပြန်ဥရောပဒေသပြန်လည်ငြိမ်းချမ်းရအောင်လည်းလုပ်ပေးနိုင်မယ်လို့ပြောပါတယ်။နောက် Germany ဟာဥရောပမှာအင်အားကြီးနိုင်ငံဖြစ်ဦးဆောင်နေတဲ့အတွက် Germany မှာတာဝန်ရှိတယ်လို့ပြောပါတယ်။ထိုင်းနဲ့မြန်မာဒေသဒေသတချို့မှာမွေးဆေးဝါးတိုက်ဖြတ်မှုကိုနှစ်နိုင်ငံစစ်တပ်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်ရခိုင်ပြည်နယ်တန်တွဲမြို့နယ်ငပလီကထိုင်းမြန်မာနှစ်နိုင်ငံအစ်မမြအရာရှိများကော်မတီ၈ချိန်မြောက်စီဝေးမှာသဘောတူညီမှုရခဲ့တယ်လို့ Bangkok Post သတင်းမှာဖော်ပြပါတယ်။နှစ်နိုင်ငံကနေကြားစီးပင်းသတ်မှတ်ရေးနဲ့တိုင်းထွာမှုတွေလုပ်ဖို့ပါဝင်မြန်မာနိုင်ငံတွင်မတည်ငြိမ်မှုကြောင့်နေဆက်ချော့ဖြတ်ထွက်ပြေးတဲ့ဒုက္ခတွေနေရပြန်ဖို့ပို့ကိစ္စလည်းထက်လောင်းအတည်ပြုခဲ့ပါတယ်။အိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံနဲ့နီပေါ်နိုင်ငံရဲ့နယ်နိမိတ်တွေကလုံခြုံရေးဆိုင်ရာအခက်အခဲတွေအပါအဝင်အိန္ဒိယရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအိန္ဒိယပြည်ထောင်စုဝန်ကြီးကနယူးဒေလီမြို့တော်မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့နှစ်နှစ်နီးပါးကာလအတွင်းတိုက်ပွဲတွေကြောင့်တေဆုံးမှုတွေ၊ငတ်မောခေါင်းမောမှုတွေနဲ့ဘာသာရေးဆက်ဝန်မီးလောင်ပျက်စီးမှုတွေကြုံရပြီးအခုတိုင်မငြိမ်းချမ်းပဲဖြစ်နေတဲ့အတွက်အလုံးအတူတူကငြိမ်းချမ်းရေးလမ်းလျှောက်နှမ်းဖို့ဘာသာရေးခေါင်းဆောင်တွေကိုစားခရီးယန်ယဟန်မကာဒီနယ်ချားလ်စ်ဘုန်းနဲ့တူမန္တလေးနဲ့တောင်ကြီးကဂန်းကျုပ်ဆရာတော်တွေကပန်ကြားလိုက်ပါတယ်။
ဒါကတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာဖြစ်ပါတယ်။ဒီကနေ့မနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုအဖြစ်နဲ့ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ရောဘတ်မက်ကလိန်းတို့ဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြဝေးကွာကြပါစေ။ကျွန်တော်ကတော့စီစဉ်မှုဖြစ်တာဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါခင်ဗျာ
This program has come to you from the Voice of America, Washington.